Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ VOA American တိုင်းရဲ့2019ခုနှစ်မတ်လ6ရက်တနင်္လာနေ့ညဘက်အစီအစဉ်လေးကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00စံတန်ထိတိုင်းဒေသ24.25/32.58တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်ပါပါခင်ဗျာ
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညဘက်သတင်းတွေကိုမက်ဖင်ပြည်သူနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညာပါပါရောက်ကိုရီးယားကဒီကနေ့ပယ်ထင်းတုံးကြီး၄စင်းပြည့်လွတ်ဆန်းသက်တဲ့ပေါ်ဂျပန်နဲ့အမေရိကန်တို့ကပြစ်တင်ဝေဖန်လိုက်ပါတယ်အမေရိကန်မှာဒုက္ခသည်တွေလက်ခံလာဆိုင်ရန်ပြီးမွတ်စလင်အများစု6နိုင်ငံကလူတွေကိုဝင်ဝင်ပိတ်ပင်မဲ့အမိန့်ပြချက်ကိုသမ္မတဒေါ်နယ်ထရန့်ဒီနေ့ထုတ်ပြန်နိုင်ခြင်းရှိပါတယ်။မလေးရှားနိုင်ငံဆိုင်ရာမြောက်ကိုရီးယားတမ်မတ်ကြီးကိုမလေးရှားအစိုးရကနှင်ထုတ်လိုက်ပါပြီ။ဒီသတင်းတွေပါဝင်တခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ကိုကန့်ဒေတာလောက်ကန်မှာတကြောပြန်တိုက်ပွဲတွေပြန်ဖြစ်နေပါတယ်။ဒေတာကန်တူက
ခုနိုင်ချင်းနိုင်ချင်းတနက်တန်ကြာနေရသည်။ဒီကတော့ဘယ်မှမသွားရဘူး။ဒီမှာနေတယ်။ဘာဖြစ်လို့ဒီဥစ္စာလည်းကြည့်လို့မရဘူး။ပိတ်ထားတယ်။ဘာမှလူစက်လည်းမပေးခြင်း။
သတင်းလေးပြပြချင်းမှာတင်ဆက်သွားဖို့ရှိပါတယ်ဒီအကြောင်းနဲ့အတူတရုတ်နယ်စပ်မှာတရုတ်နိုင်ငံသားတွေနဲ့လက်ထပ်ထားတဲ့မြန်မာအမျိုးသမီးတွေကိုကြီးကျေစေပေးနိုင်ရဲ့အခက်အခဲတွေကြုံနေရတဲ့အကြောင်းတင်ပြဦးမှာဖြစ်တယ်လို့အရှုံးပေါ်နေတဲ့အစိုးရလုပ်ငန်းအများအပြားအတွက်ဒီဗန်နာငွေထုတ်သုံးမှုရပ်ဆိုင်းထားမယ်ဆိုပြီးတော့လွှတ်တော်ကဆုံးဖြတ်လိုက်တဲ့သတင်းလေးကိုလည်းကြားဖို့ရှိပါတယ်နောက်ပိုင်းမှာစီဝိုင်းကဏ္ဍတက်တိုင်အောင်သတင်းလွှာဘလော့ဂါတွေပြောသမျှနဲ့သူယုံကြည်အားအစီအစဉ်တွေကိုလည်းတင်ဆက်ပေးဦးမှာပါအဲ့ဒီအစီအစဉ်တွေမတိုင်ခင်အခုနောက်တစ်ခါမှာတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ဖြူထွေးတို့ကပြောပြကြမှာပ
ါမြောက်ကိုရီးယားကဒီကနေ့ပယ်ထင်းတုံးကြီး၄စင်းစမ်းသပ်ပြစ်လွတ်ပါတယ်အဲ့ဒီတုံးကြီးတွေက၃စင်းဟာဂျပန်နိုင်ငံအထူးစီးပွားရေးဆောင်တွေကိုကျသွားတယ်လို့ဂျပန်ဝန်ကြီးချုပ်ရှင်းစုအာဘေကလွှတ်တော်မှာပြောပါတယ
်安保理規則に明確に違反するものであり断じ容認できません北朝鮮に対して
ဒီတုံးကြီးပြစ်လွတ်တာတွေဟာလူမျိုးရင်းကောင်စီဆုံးဖြတ်ချက်တွေကိုချိုးဖောက်ပြဲဆိုတာတိတ်ကိုရှင်းပါတယ်ဒါကိုကျွန်တော်တို့သိခံမှာမဟုတ်ပါဘူးမြောက်ကိုရီးယားကိုကျွန်တော်တို့အပြင်းထန်ပြစ်တင်ရှုတ်ချထားပါတယ်လို့ဂျပန်ဝန်ကြီးချုပ်ကပြောပါတယ်။ဒီလိုနိုင်ငံနဲ့နယ်စပ်လာမြောက်ကိုရီးယားနိုင်ငံတုံချန်ရီရက်ကနေဒုံးကျည်တွေကိုပြစ်လွတ်ခဲ့တာလို့တောင်ကိုရီးယားစစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရသူတူကလည်းမြောက်ကိုရီးယားရဲ့အခုလိုရတဲ့ပတ်သက်ပြီးထုတ်ပြန်ချက်တရမှာပြစ်တင်ရှုတ်ချထားပါတယ်။တောင်ကိုရီးယားနဲ့အမေရိကန်တို့ပူးတဲ့စီးရေးလေ့ကျင့်မှုတစ်ခုလုပ်နေချိန်မှာပဲမြောက်ကိုရီးယားကဒုံးကျည်တွေဆန်သက်ပြစ်လွတ်တာပါ။စီးရေးလေ့ကျင့်မှုတွေဟာမြောက်ကိုရီးယားကိုကျူးကျော်တိုက်ခိုက်ဖို့ပြင်ဆင်တာလို့မြောက်ကိုရီးယားကမြန်မာတွေဒီလိုစီးရေးလေ့ကျင့်မှုတွေလုပ်တဲ့မြောက်ကိုရီးယားဘက်ကပြစ်တင်ရှုတ်ချပြီးလက်တုံ့ပြန်တာတွေလုပ်လို့ရှိပါတယ်
။အရင်သမ္မတအိုဘားမားဆိုရလက်ထက်ပြီးခဲ့တဲ့နှစ်တုန်းကလက်ရှိသမ္မတဒေါ်နယ်ထရန့်ပိုင်နယူးယောက်မြို့ကထရန့်တာဝါစာအုပ်ကြီးတွေကတယ်လီဖုန်းလိုင်းတွေကိုကြားကနေခိုးနှားထောင်ခဲ့တာတွေရှိခဲ့တယ်လို့သမ္မတထရန့်ကဆွဆွဲတဲ့ကိစ္စနဲ့ပတ်သက်ပြီးတရားရုံးဝန်ကြီးဌာနကဖြေရှင်းပေးဖို့အမေရိကန်ဖက်ဒရယ်အစိုးရစုံစမ်းစစ်ဆေးရေးဘူရို FBI ညွှန်ကြားရေးမှူး James Comey ကတောင်းဆိုလိုက်ပါတယ်။1994ခုနှစ်မှာသမ္မတဟောင်းရစ်ချ်နစ်ဆန်ရုကနေလက်ထွက်ခဲ့ရတဲ့ TNN နိုင်ရှင်ပြီးတော့သမ္မတထရန့်ကပြည်ရဲ့စနေလေးမှာအခုလိုဆွဆွဲလိုက်တာဖြစ်ပြီးအဲ့နောက်ဒီ Mr. Comey ရဲ့တောင်းဆိုမှုထွက်ပေါ်လာတာလို့အမေရိကန်အစိုးရအရာရှိတွေက Washington Post, New York Times နဲ့ ABC News ဌာနတွေကိုပြောပါတယ်။သမ္မတထရန့်ကတော့သူ့ရဲ့ဆွဆွဲချက်နဲ့ပတ်သက်လို့အထောက်ထားတဲ့စုံတရားမပြခဲ့ပါဘူး။ Mr. Comey အနေနဲ့အခုကိစ္စကိုသူကိုယ်တိုင်ဘာကြောင့်တိုက်ရိုက်မဖြေရှင်းတာလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။မစ္စတာကိုမေးဟာသမ္မတအိုဘားမားအစိုးရလက်ထက် FBI ညွှန်ကြားရေးမှူးဖြစ်လာသူဖြစ်တယ်လို့ဒီ FBI ဌာနဟာဆိုရင်လည်းပြီးခဲ့တဲ့နှစ်သမ္မတရွေးကောက်ပွဲမှာရုရှားနိုင်ငံကပါဝင်ဆွတ်ဖက်ခဲ့တဲ့ကိစ္စကိုဥဆောင်စုံစမ်းစစ်ဆေးနေတာပါအမေရိကန်ဥပဒေအရကတော့သမ္မတတယောက်ဟာနိုင်ငံသားတယောက်ရဲ့တယ်လီဖုန်းလိုင်းကိုကြားပြက်ခိုးယူနှားထောင်ဖို့အတွက်ညွှန်ကြားလို့မရပါဘူးအဲဒီလိုလှုပ်ဆောင်ဖို့ဆိုရင်တော့ဖယ်ရယ်အစိုးရတရားသူကြီးတို့ရဲ့အတည်ပြုချက်လိုအပ်တယ်လို့အဲဒီလိုကြားပြက်နှားထောင်ဖို့ဘာကြောင့်လိုအပ်တယ်ဆိုတဲ့ခိုင်မာတဲ့အကြောင်းပြချက်လည်းရှိရမှာဖြစ်ပါတယ်ရှင်
အမေရိကန်ပြည်ထောင်စုမှာဒုက္ခသည်တွေလက်ခံတာကိုစိုင်းငံ့ပြီးမွတ်စလင်လူများစု6နိုင်ငံကလူတွေကိုဝင်ဝင်ပိတ်ပင်မဲ့အမိန့်အသစ်တရက်ကိုသမ္မတဒေါ်နယ်ထရန့်ဒီကနေ့လက်မှတ်ရေးထိုးထုတ်ပြန်မယ်လို့ခန့်မှန်းထားပါတယ်။အခုထုတ်ပြန်မယ့်အမိန့်ဟာဇန်နဝါရီလနှောင်းပိုင်းကထုတ်ပြန်ခဲ့တဲ့အလားတူအမိန့်ကိုပြန်ပြင်ထားတာပါ။ဒုက္ခသည်တွေကိုစမ်းစစ်တဲ့လုပ်ငန်းစဉ်ကိုပြန်ပြီးသုံးသပ်ဖို့နဲ့အမျိုးသားလူမျိုးရေးကိုကာကွယ်ဖို့ရာအခုလိုလုပ်ဖို့လိုအပ်တယ်လို့ဆိုပါတယ်။ပထမထုတ်ပြန်ခဲ့တဲ့အမိန့်အရအီရတ်၊အီရန်၊ဆီးရီးယား၊လီဗျား၊ယီမင်၊ဆိုမာလီယာနဲ့ဆူဒန်နိုင်ငံကလူတွေကိုအမေရိကန်နဲ့ဝင်ဝင်ပိတ်ပင်ထားပါတယ်။အခုထုတ်ပြန်မယ့်အမိန့်အချက်ထဲမှာတော့အီရတ်နိုင်ငံမပါတော့ဘဲကျန်းတဲ့နိုင်ငံတွေဆက်ရှိနေမယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒုက္ခသည်တွေလက်ခံတာကိုယာယီပိတ်ပင်ထားတာလဲအခုအမိန့်အချက်မှာပါလာမှာဖြစ်ပေမဲ့စီးရီးယားဒုက္ခသည်တွေကိုတိကျအကန့်အသတ်ရှိပိတ်ပင်တာမျိုးတော့ပါမှာမဟုတ်တော့ပါဘူး
။ဟိုင်းယန်းစစ်သွေးကြွတွေကမြို့တော်ဖြစ်သတ်မှတ်ထားတဲ့ရက်ကမြို့နဲ့စစ်သွေးကြွတွေဒီစိတ်ပိုင်းထိန်းချုပ်ထားတဲ့ဒီယာအက်ဇော့ပြည်နယ်ကိုဆက်သွယ်ထားတဲ့တခုတည်းသောအဓိကလမ်းမကြီးကိုအမေရိကန်ထောက်ကူပေးထားတဲ့စီးရီးယားလက်နက်ကိုင်တွေကထိန်းချုပ်လိုက်ပါပြီ။စီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ SDF ကဒီကနေ့မှာအဲ့ဒီလမ်းမကိုဖြတ်တောက်ထိန်းချုပ်လိုက်ပြီလို့ဗြိတိန်ချင်းဆိုင်စီးရီးယားလူခွင့်ရေးအခြေအနေစောင့်ကြည့်တိလိုက်အဖွဲ့ကပြောပါတယ်။ဒီနေ့တစ်ပတ်ကြာနားထားတဲ့ရော့ဂါမြို့သိမ်းတပ်ဖွဲ့ကိုလည်း SDF လက်နက်ကိုင်တွေကတနင်္ဂနွေနေ့မှာပြန်စတင်ပါတယ်။သ တို့ရဲ့မဟာပြူရကတော့ရခာမျိုးကိုစီးရီးယားအရှေ့ပိုင်းဒီယာအဇောပြည်နယ်နဲ့အဆက်ဖြတ်ဖို့ဒီရခာမျိုးကိုဥတီတိုက်ခိုက်ချိန်အတွင်းယူဖရက်တီမြစ်တစ်လျှောက်ကနောက်ထပ်နေမျိုးတွေကိုတည်ယူဖို့ပြပါတယ်လုံးရဲသတင်းပတ်အတွင်းဒီမိမိတို့တက်ဖွဲ့တွေကိုပြန်စုစည်းခွင့်ရခဲ့ပြီးအမြင့်ဆုံးအသိအနေထားပြင်ထားနိုင်ခဲ့တယ်လို့ SDF အဖွဲ့ရဲ့ထုတ်ပြန်ချက်ကမှဖော်ပြထားပါတယ်။ IS လက်နက်ကင်တွေနဲ့အပြင်းထန်တိုက်ပွဲဖြစ်ပြီးတဲ့နောက်ဒီအဇောပြည်နယ်ကကြေးရွာ900ထက်မနည်းကို IS နေနေတက်ဖွဲ့တွေကတနင်္ဂနွေနေ့မှာပြန်သိမ်းခဲ့တယ်လို့အမိမဖော်လို့တဲ့နေကန်တက်မှုတူက VOA ကိုပြောပါတယ်ရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့ဆိုင်းတိုမီတာ24 kHz 1239ဆိုင်းတိုမီတာ25 kHz 11965ဆိုင်းတိုမီတာ32 kHz 9323ဆိုင်းတိုမီတာ51 kHz 5885စနီတနူးနေမှာဆိုင်းလိုက်မီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီရီကနေတနင်္လာညဘက်တနေ့ကိုတိုင်းရဲဆက်လက်ထုတ်လွှင့်နေပါတယ်မြောက်ကိုရီးယားကောင်းဆောင်ရဲ့ဖီဒူမေခွဲအကူခင်ဂျုံနမ်အသက်ခံရတဲ့ဖြစ်ရဲ့စုံစမ်းစစ်ဆေးမှုအပေါ်မလေးရှားနိုင်ငံဆိုင်ရာမြောက်ကိုရီးယားတန်မှန်ကြီးကမလေးမဆဝေဖန်ပြောဆိုရဲဆိုပြီးတဲ့နောက်အဲ့ဒီတန်မှန်ကြီးကိုနှင်ထုတ်ဖို့မလေးရှားအစိုးရကလုပ်နေတာနဲ့မျှမလေးရှားဝန်ကြီးချုပ်ကဒီကနေ့ဝေဖန်ပြစ်တင်ပါတယ
် Dan kalau dia buat tuduhan yang melulu yang tidak berasas maka dia
မခိုင်လုံးတဲ့ဆွဆွဲချက်တွေပြောဆိုရဲဆိုရင်သူတို့တောင်းမှန်ပြီးပြောထားတာကိုပြန်ရုပ်သိမ်းတင်ပါတယ်အဲ့လိုလုပ်ဖို့ညင်းမယ်ဆိုရင်တော့လှုပ်ထုံးလုံးဒီအတိုင်းပဲသူ့ကိုနိုင်ငံမှာအလိုမရှိသူဖြစ်ကြီးညာရမှာပဲဖြစ်ပါတယ်လို့မလေးရှားဝန်ကြီးချုပ်နာဂျစ်ဘရဆက်ကပြောတာပါအမေရိကန်တာဝန်ရှိသူတွေနဲ့တောင်ကိုရီးယားထောက်လန်းရေးကတင်ပြရှိထားသလိုခင်ဂျုံနမ်ကိုမလေးရှားမြေပေါ်မှာကိုရီးယားတရှူတွေကတတ်လိုက်တာတကယ်တမ်းမှန်နေဆိုရင်တော့နောက်ကိုရီးယားအနေနဲ့မများလာတဲ့မိတ်ဆွေနိုင်ငံတွေကမှတနိုင်ငံကိုဆုံးရှုံးရအောင်မယ့်အရေးရှိနေပါတယ်ဒါအပြင်လှုပ်ကြံတက်ထက်တာမှာကုလသမဂ္ဂကပြည်ပင်ကန့်သက်ထားတဲ့အာယုံကျော်တိခိုက်သေးဆုံးစီတဲ့ VX ဓာတုအစိတ်ကိုအသုံးပြုခဲ့တာကြောင့်လဲမလေးရှားကပိုးပြီးတော့အမျက်ဒေါသထွက်နေတာပါ။အ
ာဖဂန်နစ္စတန်နိုင်ငံကနေညဘက်မှာနေဆက်ကိုဖျက်ပြီးအကြမ်းတော်ဝါဒတွေရဲ့တိုက်ခိုက်မှုကြောင့်စစ်သား6ယောက်ထက်မနည်းသေဆုံးသွားတယ်လို့ပါကစ္စတန်နိုင်ငံကပြောပါတယ်။အများအပြားတာထူထက်တဲ့အာဖဂန်ပတ်ချံနေဆက်မှာအာဖဂန်အစိုးရအနေနဲ့လုံခြုံရေးကြိုးမြင့်လှုပ်ဆောင်ဖို့လဲထပ်ပြီးတော့တောင်းဆိုပါတယ်။အာဖဂန်နစ္စတန်အရှေ့ပိုင်းကူနာပြည်နယ်နဲ့ကယ်လီရဲ့ပါကစ္စတန်နိုင်ငံမိုဟာမန်လူမျိုးစုခရိုင်ကနေကြားဆောင်စခန်းသုံးခုကိုအကြမ်းဖက်ဝါဒီတွေကဒီကနေ့ဝင်တိုက်တာကြောင့်တပ်ဖွဲ့ဝင်တွေသေဆုံးသွားတာလို့ပါကစ္စတန်စစ်ဘက်ရဲ့ထုတ်ပြန်ချက်တစ်ခုမှဖော်ပြထားပါတယ်။ထိရောက်တဲ့နေရာယူမှုတတိရှိမှုနဲ့တုံ့ပြန်တာကြောင့်အကြမ်းဖက်ဝါဒီတွေရဲ့တိုက်ခိုက်မှုကိုတွန်းလှန်နိုင်တယ်လို့ထုတ်ပြန်ချက်မှပြောထားပြီးတိုက်ခိုက်သူ10ယောက်ထက်မနည်းသေဆုံးတယ်လို့လည်းပြောထားပါတယ်။ပါကစ္စတန်တာလီဘန်အဖွဲ့ခွဲဇမာတူအာရာအဖွဲ့ကရုတ်တရက်တိုက်ခိုက်မှုလို့ဆိုတာကိုသူတို့လုပ်ခဲ့တဲ့အကြောင်းကြေညာပါတယ်။သူတို့လက်နက်ကန်6ယောက်ပဲတင်ရရတယ်လို့လည်းဆိုပါတယ်။စစ်သွေးကြောတွေရဲ့ပြောဆိုချက်အပေါ်တိကျအတည်ပြုဖို့ကတော့မဖြစ်နိုင်ပါဘူး။နေဆက်တလျှောက်မှာအကြမ်းဖက်ဝါဒီတွေလွတ်လွတ်လပ်လပ်လှုပ်ရှားလှုပ်ဆောင်နေတာကိုတားဆီးရေးအာခန်နေဆက်ဘက်မှာကန့်ညီပြီးတော့ထိရောက်တဲ့လူတို့ရဲ့အစီအစဉ်တွေချမှတ်လှုပ်ဆောင်ဖို့ပါကစ္စတန်စစ်ဘက်ကအာဖဂန်နစ္စတန်ကိုတောင်းဆိုထားပါတယ်ရှင်
။ပါကစ္စတန်နဲ့နေဆက်အာဖဂန်အရှေ့ပိုင်းပြည်နယ်တို့ကမှာအမေရိကန်ရဲ့လေကြောင်းထောက်ကူမှုနဲ့လှုပ်ဆောင်တဲ့တလကြဆစ်စင်ရေးတွင် IS စစ်သွေးကြော250တင်မင်းကိုတုတ်တင်လိုက်တယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။နဂါဟာပြည်နယ်ခော့နဲ့ဒေဘာလာခရိုင်တွေကိုပြစ်မှတ်ထားပြီးအာရစ်စစ်သွေးကြောနေနေရေးထိုးစစ်အတွင်းအဲဒီလိုတုံ့ပြန်နိုင်ခဲ့တာဖြစ်တယ်လို့စစ်စင်ရေးအဆုံးသတ်မှာဒေသဆိုင်ရာစစ်ဖက်ပြောခွင့်ရတူက VOA ကိုပြောတာပါအဲဒီဒေသကကြီးရွာအများပြားမှာဒါရစ်လက်နက်ကင်တွေရှင်းသွားပြီလို့အရှေ့လက်ပိုင်းခြေဆိုင်အစွန်းရောက်ဝါဒီအဖွဲ့ကိုအာရဗာသာနဲ့အတူကောက်ခေါ်တဲ့နာမည်သုံးပြီးပြောခွင့်ရကပြောပါတယ်ရှာဟင်း20လို့အမည်ပေးထားတဲ့အကြံဖက်ဝါဒနေနေရေးထိုးစစ်အတွင်းဒဇာကန်26ယောက်ကိုကယ်တင်ခဲ့တယ်လို့စစ်သွေးကြော15ယောက်ထက်မနည်းကိုလက်ရဖမ်းမိခဲ့တယ်လို့နဂါဟာပြည်နယ်ခြေဆိုင်အမှတ်201စီလက်တရင်ရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။အာဖဂန်ထိုးစစ်အောင်ပွဲကိုအမေရိကန်စစ်ဖက်ကလည်းတိမှတ်ပြုပြီး IS တစ်ဆာကန်တွေကအဲ့ဒီပြည်နယ်တွင်အဓိကအားဖြင့်တောင်ပိုင်းခရိုင်တွေမှာလှုပ်ရှားနေကြတယ်လို့ပြောပါတယ်
။ဂျာမန်နိုင်ငံသားရေးဝန်ကြီးကသူ့အဆိုအဖြစ်တူရကီနိုင်ငံနဲ့အလွန်အမင်းတင်းမာနေတဲ့ဆက်ဆံရေးကိုပုံမှန်ပြန်ဖြစ်အောင်လုပ်ဖို့လိုတယ်ဆိုတာအထူးလေးထားပြောပါတယ်။ရောဘတ်သမဂ EU နိုင်ငံသားရေးဝန်ကြီးတွေပရက်ဆဲမြို့မှာလုပ်တဲ့အစည်းအဝေးကိုတက်ဖို့ဒီနေ့အရောက်မှာအဲ့ဒါလို့ပြောတာပါ။ဒီပါနိုင်ငံရေးသမားတွေရဲ့နိုင်ငံရေးထောက်ခံမှုရဖို့မဲဆွယ်စည်းရုံးတွေအပေါ် EU အနေနဲ့စည်းကမ်းနဲ့စံနှုန်းတွေသတ်မှတ်ဖို့ EU နိုင်ငံသားရေးဝန်ကြီးတချို့ကတောင်းဆိုနေတဲ့အပေါ်ဂျာမနီနိုင်ငံသားရေးဝန်ကြီးဆစ်မာဂက်ဘရီယယ်ကတနိယဆွတ်တဲ့လေတံနဲ့ဒီကနေ့တုံ့ပြန်ပြောဆိုလိုက်တာပါလက်ရှိဆက်ဆံရေးတင်းမာနေတာမှာအထူးအချက်တစ်ခုကတော့တူရကီသမ္မတရီချက်ပေအာဒိုဝမ်ကိုလုတ်ပိုင်ခွင့်အနာအသစ်တွေပို့ပေးမဲ့အခြေခံဥပဒေတဲ့ဒီလူလူဆန္ဒခံယူပွဲအတွက်တူရကီဝန်ကြီးတွေကဂျာမနီနဲ့တခြားနိုင်ငံတွေမှာစည်းရုံးလုပ်ဆောင်တဲ့အစီအစဉ်ဖြစ်ပါတယ်နိုင်ငံတစ်ခုချင်းစီမှာကိုယ်ပိုင်ချင်းမြင့်ချက်ရှိပြီးတော့ဂျာမနီမှာဆိုရင်လည်းဒီရှင်းလင်းတဲ့ဥပဒေကြောင့်တေချာပေါက်ရှိပါတယ်လို့မစ္စတာဂက်ဘရီယယ်ကပြောပါတယ်ပုံမှန်ဆက်ဆံရေးအခြေအနေကိုပြန်ရောက် အောင်လုပ်ဖို့ဖြစ်နိုင်ခြေတွေအားလုံးကိုနိုင်ငံတိုင်းကအသုံးချဖို့ကအတိအကျအချက်ပါပဲလို့လည်းဆိုပါရရှင်
။တဘာဝပတ်ဝန်းကျင်ညဉ့်ဉန်းမှုတွေကြောင့်အသက်၅နှစ်အောက်ကလေးငယ်၄ယောက်မှ၁ယောက်နှုန်းနှစ်စဉ်တည်ဆုံနေရပြီးအဲ့ဒါဟာကမ္ဘာတဝန်းတည်ဆုံတဲ့ကလေးငယ်အခြေအတွက်တိတိတမ9တန်းနဲ့ညီမျှပါတယ်။တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုနဲ့ဆက်ဆက်တဲ့ဘေးရန်တွေကိုရှော့ချဖို့မလုပ်ဘူးဆိုရင်ကလေးငယ်တွေတည်ဆုံတဲ့အခြေအတွက်ပုံများလာမယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးထားပါတယ်။ဒီအန်ရယ်ဖြစ်စီတဲ့တဘာဝပတ်ဝန်းကျင်အခြေအနေကြောင့်ကလေးငယ်တွေရဲ့ကျန်းမာရေးပေါ်တည်ရောက်မှုကိုစမ်းသပ်လေ့လာပြီးရေရှည်မှုနည်းလမ်းတွေကိုလေ့လာချက်အသစ်နှစ်ခုမှာ WHO ကအကြံပြုထားပါတယ်။ရေရှည်ခိုင်မာသောကမ္ဘာကြီးကိုအမွေဆက်ခံခြင်းကလေးငယ်များကျန်းမာရေးနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာမြေပုံဆိုတဲ့လေ့လာချက်စတဲ့နဲ့ကျွန်ုပ်အနာဂတ်ကိုညှဉ်းနှွမ်းအောင်မလုပ်ပါနဲ့ကလေးငယ်ကျန်းမာရေးပေါ်တဘာဝပတ်ဝန်းကျင်တည်ရောက်မှုဆိုတဲ့လေ့လာချက်စတဲ့နှစ်ခုကို WHO ကထုတ်ပြန်ထားတာပါ။လေရုညဉ့်ဉမ်းမှုကြောင့်တည်ဆုံရတာဟာအများဆုံးဖြစ်ပြီးအရွယ်မရောက်ခင်မှာကလေး 6.5 လမ်းနှစ်စဉ်တည်ဆုံနေရပြီးတော့အဲ့ဒီအထက်မှာအသက်9နှစ်ယောက်ကလေးငယ်က6သိန်းနီးပါးပါတယ်လို့အစိုးရကစားရေးသူတွေကပြောပါတယ်။ဖွံ့ဖြိုးတဲ့နိုင်ငံတွေကကလေးငယ်တွေတည်ဆုံတာအများဆုံးဖြစ်ပေမဲ့လေရုညဉ့်ဉမ်းမှုကြောင့်တည်ဆုံတာမှာတော့ချမ်းသာတဲ့နိုင်ငံတွေနဲ့ဆင်းရဲတဲ့နိုင်ငံတွေကြားကွာခြားမှုမရှိဘူးလို့ WHO ရဲ့လူလူကျန်းမာရေးသဘောပေါက်ဝန်ကျင်ရေးရာနဲ့လူမှုအခြေခံအကြောင်းအရာဆိုင်ရာဌာနညွှန်ကြားရေးမှူးမာရီယာနီယရာက VOA ကိုပြောပါတယ်ခင်ဗျာ။
ထိတ်တရောက်နိုင်ငံကသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ဖြူတို့ကပြောပြခဲ့ကြတာပါ။ VOA အခုထုတ်လွှင့်နေတဲ့ဒီစီဇန်ကို VOA Internet ဆိုင်မျက်နှာဖြစ်တဲ့ burmese.voanews.com ကရော VOA Burmese News ဆိုတဲ့ VOA Facebook ဆိုင်မျက်နှာကပါတရိပ်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတော့လောက်ကန်မျိုးကတိုက်ပွဲနောက်ဆုံးအခြေအနေကိုပြောပြချင်ပါတယ်။ကိုကန့်ကိုပိုင်အုတ်ချုပ်ခွင့်ရဒေသလောက်ကန်မျိုးမှာဒီကနေ့မနေ့တနာယီကျော်လောက်ကစပြီးတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့ရမှာနေကင်းဆက်လက်နိုင်လောက်ထိပြစ်ခတ်ခဲ့ကြပါတယ်။လောက်ကန်မျိုးအနီးတကြော့ပြန်ဖြစ်လာတဲ့ဒီတိုက်ပွဲအတွင်းအရသာသေဆုံးတာတွေရှိသလိုလောက်ကန်မျိုးအနီးနေသဒေသတွေမှာလည်းတိုက်ပွဲတွေပြင်းထန်နေပါတယ်။ကိုကန့်ဒေသနောက်ဆုံးအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြပို့လာပါတယ
်။ဟုတ်ကဲ့ကိုကန့်ဒေသမြောက်ဖက်ချမ်းမှာအစိုးရတပ်မတော်နဲ့ကိုကန့်တပ်ဖွဲ့အကြပြီးခဲ့တဲ့ဇန်နဝါရီလအတွင်းကလေးကတိုက်ပွဲတွေဇက်တိုက်ဆူသလိုဖြစ်ပွားနေခဲ့ရကဒီကနေ့မနေ့အစောပိုင်းမှာတော့တိုက်ပွဲတွေဟာလောက်ကန်မျိုးအထိကျက်နှံ့လာတာဖြစ်ပါတယ်။လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကို MNDAA ကကိုကန့်တပ်ဖွဲ့တမဟာ211ကအရာရှိတဦးကအခုလိုပြောပါတယ်
။မင်းများ7နှစ်လောက်ကျော်တော့ဖြစ်နေတယ်။လောက်ကဲဝါရာလုံးတိုင်းဒီလောက်ကဲခွေမှာအခုဖြစ်နေ။လုံတော့1500လောက်ဝင်နေဝင်ချနေ
။လောက်ကန်ကိုဝင်ရောက်တိုက်ခိုက်တာကတော့မော်ထိုက်ဒေတာဘက်ကကိုကန့်တပ်ဖွဲ့တွေကိုအစိုးရတပ်မတော်ကတိုက်ခိုက်နေတာကြောင့်လို့လည်းဆက်ပြောပါတယ်
။တမဟာ3တမဟာနားနဲ့လို့ချောပေါ်ကျော်လိုက်တိုက်ပွဲရှိနေလားချရတယ်ကျင်းတော့ဒါတို့တလားကျော်တယ်လားချရတယ်ကျင်းတော့နေနိုင်တယ်နေနေတော့လာပြည့်တဲ့မော်ထိုင်မှာတော့ကျင်းတော့စီးစိုးတယ်ပေါ့တော့ကဲလာဝင်ချတယ်ကျင်းတော့လို့ဆိုနေသားရှိတယ်တော့ကဲမှာမြို့ရဲမှာလည်းတော့လုံများတယ်ကျင်းတော့မချရှင်လို့အခုတို့ပြန်မှာဆိုရှော့လာလို့တော့ကျင်းတော့ဒီလိုကျင်းတော့လို့ချတယ်ပေါ့နော
်လောက်ကန်မြို့ကန်တယောက်ကလည်းလက်ရှိတိုက်ပွဲအခြေအနေကိုအခုလိုပြောပါတယ်
အမနေ့တနင်္ဂနွေခွဲလောက်ကစတာကျဘုံနံတော့စက်တစနစ်ကြီးလောက်တောင်တစ်ချက်နှစ်ချက်မီနီသေးရယ်တနက်တန်တော့ခုနိုင်ရှင်းနိုင်ကြီးတနက်တန်ကြားနေရသေးရယ်ကျွားတော့ဘယ်မှမသွားရဲဘူးဒီဘာနေရယ်ဘာဖြစ်လို့တရုတ်ဘက်လည်းပြေးလို့မရဘူးပိတ်ထားတယ်ဗမာပြည်ဘက်လည်းမပေးခြင်းဘူ
းရန်လုံကျိုင်းအသွာလန်းတောင်ညင်အောင်ဘက်မှာလည်းတိုက်ပွဲပြင်းထန်တာကြောင့်ဒေသခံတချို့ဟာလောက်ကင်မြို့ကိုလာရောက်ခိုးလုံနေရကြောင်းနဲ့လောက်ကင်လာရှုကားတွေလည်းအသွာလာရက်ထားကြောင်းပြောပါတယ် PSLF DNL ကတအံပလောင်တပ်ဖွဲ့ကအထွေထွေတွင်းရင်မှုတပ်ဖုံးကျော်ကလောက်ကင်မြို့မြောက်ဘက်ကကိုကန့်တပ်မဟာ111မှာလဲတိုက်ပွဲပြင်းထန်နေကြောင်းပြောပါတယ
်ဒီမဇက်ဖြစ်တဲ့ဒိတ်မှာရောအဲရလုံကြိုင်းတစ်လျှောက်အာတိုက်ပွဲတွေဖြစ်နေတယ်အဲ့ဒီမှာလဲပြင်းနေပြီးတော့ဒီမြမတပ်မတော်ဖက်ကကိုကန့်ရဲ့တပ်မဟာ111နေရာတွေကိုလဲဒီအခုအပြင်းထန်လက်နက်ကြီးနဲ့ပြည့်120နဲ့ပြည့်ရောပြင်းနေအာပြန်ထူးဆူဆင်းနေတယ်အဲဆိုတော့တိုက်ပွဲတွေကတော့အဓိကကြီးကြီးတော့မနေ့က300ဖြစ်နေတာပေါ့
လောက်ကင်တိုက်ပွဲဟာမြောက်ပိုင်းမှာမိတ်ဖွဲ့ရဲ့ဆုံးဖြတ်ချက်အရတိုက်ခိုက်တာဖြစ်ကြောင်းလည်းအခုလိုဆက်ပြောပါတယ
်ဆုံးဖြတ်ချက်ကတော့မြောက်ပိုင်းမှာမိတ်ရဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်အဓိကကတော့ဒီကုကအဖက်ကများပါတယ်အီအီတက်ကလည်းပါတယ်ဟုတ်ကဲ့ကျွန်တော်တို့ဟာလည်းတချို့ပါပါတယ်
ကျွန်တော်အဓိကတော့ကျွန်တော်တို့တောင်းခတ်ပ
ါကိုကန်တိုက်ပွဲသတင်းနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီကသတင်းထုတ်ပြန်ရမှာ MNDAA ကကိုကန်တိုက်ပွဲကမလ6ရက်နေ့မနေ့2နာရီကလောက်ကင်မြို့အရှိဘက်ကနေဝင်ရောက်ပြီးလူနေအိမ်တပ်စခန်းရဲစခန်းတွေကိုလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တာကြောင့်ပြည်သူတွေထိခိုက်ဒဏ်ရာရသေဆုံးခဲ့တယ်လို့လူနေအဆောက်အုံဟိုတယ်နဲ့ကားတွေလည်းပျက်စီးခဲ့ကြောင်းဖော်ပြပါတယ်။ကနဦးရရှိတဲ့သတင်းတွေအရမူရတန်းပြဆီယမ်မာ2ဦး၊ကိုကန်ရင်ထင်းရဲ5ဦး၊ပြည်သူ5ဦးသေဆုံးခဲ့တယ်လို့ကိုကန်ရင်ထင်းရဲ4ဦးကိုလည်းဖမ်းဆီးသွားကြောင်းကိုကန်တပ်ဖွဲ့ဘက်ကမိရှုထားတဲ့အလောင်း20အပါအဝင်လက်နက်10လက်ပင်းစည်းရမိကြောင်းကိုကန်တပ်ဖွဲ့နဲ့အတူအခြားပူးပေါင်းတပ်ဖွဲ့တွေလည်းပါလာပွဲရှိကြောင်းဖော်ပြထားသလိုတပ်မတော်ကနေနေရှင်းလင်းရေးကိုဆောင်ရွက်နေကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီကသတင်းထုတ်ပြန်ထားပါတယ်မြောက်ပိုင်းမာမိတ်အဖွဲ့မှ KIO KIA ခေါ်ကချင်ကိုကန့်ပလောင်နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တွေပါဝင်တာဖြစ်ပြီးပြီးခဲ့တဲ့လတွေအတွင်းကမြောက်ပိုင်းမာမိတ်အဖွဲ့နဲ့တူဝမိုင်းသားအပါအဝင်ရှမ်းပြည်ကြက်မော် SSA မြောက်ပိုင်းစားတဲ့တနင်္ဂနွေပစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် MCA ကိုလက်မှတ်မြေထိုးသေးတဲ့အဖွဲ့တွေဟာဝါဌာနချုပ်ပန်ဆန်းမှာတွစ်ဆုံဆွေးနွေးခဲ့ပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့က MCA လက်မှတ်မြေထိုးသေးတဲ့အဖွဲ့ကိုဘွဲကအစိုးရနဲ့ညီညာရေးဆွေးနွေးဖို့အတွက်နိုင်ငံရေးဆွေးနွေးရေးကော်မတီနဲ့ကိုယ်စားလှယ်အဖွဲ့ကိုဖွဲ့စည်းကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။ကိုကန့်တိုက်ပွဲသတင်းနဲ့ပတ်သက်ပြီးမင်းမြန်းနိုင်မှုကာကွယ်ရေးဝန်ကြီးဌာနကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ဒီလ၄ရက်နေ့ကကိုက်ခိုင်မြို့နယ်အတွင်းကပါလော့တပ်စခန်းကိုကချင်နယ်ပလောင်ပူပုံတပ်ဖွဲ့ကိုဝင်ရောက်တိုက်ခိုက်တာကြောင့်တပ်မတော်သားတို့တေဆုံးခဲ့ကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်။
ပြည်ရည်နောက်ကိုမှုစော်တင်ပြခဲ့တာပါလက်ရှိမှာအမျိုးသားပြန်လည်တင်ပြရင်းနဲ့ညဉ့်ဉန်ရေးဘူဌာနရဲ့ဥက္ကဋ္ဌလည်းဖြစ်နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါင်ဆန်းစုကြည်ကကြေညာချက်ထုတ်ပြန်ရမှာလက်နက်ကင်တိုက်ခိုက်မှုတွေကိုရှောင်ရှားပြီးညဉ့်ဉန်ရေးစကဝိုင်းမှာဆွေးနွေးတဲ့နည်းနဲ့ပြည်ပခန့်တွေကိုဖြည့်ရှင်းကြဖို့တိုက်တွန်းထားပါတယ်ခုတခါတော့ဒုက္ခရင်ဆိုင်ရတဲ့မြန်မာအမျိုးသမီးတွေကိစ္စကြည့်ရအောင်ပါတရုတ်မြန်မာနယ်စပ်ကယူနန်ပြည်နယ်ဒေဟွန်အထူးဒေသစုံမှာတရုတ်နိုင်ငံသားတွေနဲ့လက်ထပ်ထားတဲ့မြန်မာအမျိုးသမီး3000နီးပါးတရားမဝင်နေထိုင်နေကြပြီးတပ်တွေကထောက်ထားတွေမရှိဖြစ်နေတဲ့အတွက်ကူညီကယ်ဆယ်ပေးနိုင်ရေးအခက်အခဲဖြစ်နေတယ်လို့တရုတ်အစိုးရထုတ် Global Times သတင်းစာမှာရေးသားပါတယ်မြန်မာဘက်ကတော့ဒီလိုအခက်အခဲဖြစ်နေတဲ့မြန်မာအမျိုးသမီးလေးတွေကူညီကယ်ဆယ်နိုင်ရေးတရုတ်အစိုးရတာဝန်ရှိသူတွေနဲ့နိုင်ငံပူးပေါင်းစီစဉ်ဆောင်ရွက်ဖို့ကြိုးစားနေစေပဲလို့လူကယ်ပြန်ဝင်ကြီးဌာနတာဝန်ရှိသူတွေကပြောပါတယ်အသေးစိတ်ကိုမဆုမွန်ကတင်ပြมาဖြစ်ပါတယ
်စစ်တမ်းကောက်ယူချက်မှတ်တမ်းတွေအရတရုတ်မျိုးသားတွေနဲ့လက်ထပ်ထားတဲ့ဥယျာဉ်2000နဲ့3000ကြားမြမမျိုးသမီးတွေဟာတရားဝင်ဆောင်ရွက်စရမ်းမရှိရဲနဲ့စင်စင်ရဲရဲနေထိုင်နေကြရတယ်လို့အထူးဒေသလွှတ်တော်စစ်တမ်းတစ်ခုကိုကိုးကားပြီးတော့တရုတ်အစိုးရထုတ် Global Times သတင်းစာကဖော်ပြတာပါဒီမြမမျိုးသမီးလေးတွေမှာတရားဝင်နေထိုင်ခွင့်အထောက်အထားမရှိတဲ့အတွက်လူမှုဖူလုံရေးကျန်းမာရေးစားတဲ့ဆောင်ရှောက်မှုတွေမရဘဲစင်စင်ရဲရဲဒုက္ခရောက်နေကြရတယ်လို့ဆိုထားပါတယ်သူတို့ရဲ့အခက်အခဲတွေကိုကူညီကယ်ဆယ်ဆောင်ရှောက်ပေးခြင်းပေမဲ့လို့ ID တပ်တွေကလက်မှတ်မရှိတဲ့အတွက်ဘလို့အကျိုးခံစားမှုမျိုးကိုမှမရရှိပဲဖြစ်နေကြရတာလို့အထူးဒေသလွှတ်တော်ကော်မတီတာဝန်ရှိသူကပြောတာကို Global Times ကကိုးကားရေးသားထားပါတယ်မြန်မာအစိုးရဘက်ကတော့တရုတ်မြန်မာနယ်စပ်တခြားအခုလိုတခြားနိုင်ငံသားနဲ့လက်ထပ်တဲ့မြန်မာမျိုးသမီးလေးတွေနောက်လူကုန်ကူးခံရတဲ့အမျိုးသမီးလေးတွေကူညီကယ်ဆယ်ရေးနဲ့ပတ်သက်လို့ပြည်ထောင်ဝန်ကြီးဌာနနယ်စပ်ရေးရာနဲ့ရှင်းနေကြုံရုပ်အပါအဝင်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနစတဲ့ဌာနတွေကပူးပေါင်းဆောင်ရွက်နေပါတယ်လို့လူကယ်ပြန်ဝန်ကြီးဌာနကညွှန်ကြားရေးမှူးဒေါ်ယူယူဆွေကရှင်းပြပါတယ
်တရားစွဲတာတွေသူတို့ရပိုင်ခွင့်ရတဲ့ကိစ္စတွေကိုရှင်းနေကြုံကဦးဆောင်ပြီးတော့လုပ်တယ်ဖမ်းနာစည်းတာသူတို့ကိုလူကုန်ကူးခံရသူအဖြစ်သတ်မှတ်တာတူတင်ကာကွယ်တာတွေကိုမြန်မာနိုင်ငံရဲ့တပ်ဖွဲ့ကလုပ်တယ်နော်ကျွန်မတို့က RNA လို့ခေါ်တဲ့ပြည်လဲလက်ခံရေးပြည်လဲပေါင်းစည်းရေးနဲ့ပြည်လဲထူထောင်ရေးပိုင်းကိုကျွန်မတို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲတိုင်းဝန်ကြီးဌာနလုပ်တာအဲ့တော့တရုတ်ပြည်နယ်စပ်မှာကြတော့ကျမတို့ကဘာလို့ထားလဲဆိုတော့မူးစက်မှာယာယီကောင်းဆောင်ရေးစီတာရှိတယ်။နေဇက်ကနေပြီးတော့ပြန်ရောက်လာတဲ့ main ကလေးတွေကို BLO လို့ခေါ်တဲ့ Borderless and Office တွေကနေပြီးတော့လက်ခံတယ်။လက်ခံပြီးတော့သူတို့ကိုအိမ်ရောက်အောင်ပြန်ပို့တယ်။ပို့ပြီးတဲ့အခါကျတော့မှလိုအပ်တဲ့ Reintegration Assistant ကိုနောက်ကနေလိုက်တာကလက်ရှိလုပ်နေတဲ့လုပ်ငန်းစပေါ့နော်
။ဒီလိုဆောင်ရွက်တဲ့အခါမှာတရုတ်မြန်မာနယ်စပ်နဲ့အထူးသဖြင့်ကတော့တရုတ်နိုင်ငံဘက် Channel ရောက်သွားတဲ့မြန်မာမျိုးသမီးလေးတွေကိုကူညီကယ်ဆယ်နိုင်ရေးအတွက်ကိုတော့တရုတ်မြန်မာနှစ်နိုင်ငံအစိုးရချင်းပူးပေါင်းဆောင်ရွက်နိုင်ရေးတရားဝင်လက်မှတ်ရေးထိုးဆောင်ရွက်
ကျွန်တော်တို့ဘုံချဝါတာကိုပဲရောက်လာတော့မှသူကကောက်ပြီးတော့သူကလည်းအန်တီဆစ်ပိုလို့ဆိုတာကဒိုးရှယ်တော့ရောက်ပြီးမှဖက်မီချွေလင်းလို့လိုက်ကြတာပေါ့နော်အဲ့လိုမျိုးဖြစ်နေတာအခုလိုမျိုးတရုတ်မြန်မာနယ်စပ်အထူးသဖြင့်ယူနန်ဘတ်ချက်မှာမြန်မာမျိုးသမီးလေးတွေအခက်အခဲဖြစ်နေတာဒုက္ခရောက်နေကြရတာတွေကိုဥပဒေကြောင့်အရာကူညီဆောင်ရှောက်ကယ်ဆယ်နိုင်မှုကတရုတ်မြန်မာနိုင်ငံပူးပေါင်းလှုပ် Chama, Lukong Kumuri, Duzi Mune, Muisiwa Pietana Bawin, HIMI ENDS Guza Yoga Piaba Muri Shinibi, Pisayang Haza Yaga in Nolaha, Tiamuini Tiny Jari, Yamari Jang Pietelu, Global Times Rinzaga, Yita Tawarishin.
Mazumu Minya Timbagrava, Kuro, Suya Pine Lungani, Yinsaniere, Chategu, Let Timbajamari. Shown Pony, Suya Lungan, Tonga Jodwe, Banangwe, Totonjin, Melodobe, Yasimbo, Ludoga, Titan Library. Digisa, when you turn up, BMB, Shilling Bushibi, Longani, Padalo, when you turn up, season Rene, the Longama Luka need it, when Andrew, she season ago, Didabare Chapia Babu Shibare, Tanepadalo, view in your mind, drain out, make her at the same people Tarawa.
Tigani Bionzulu Doma, Nanosa Kone a drain, a soya losa made Longans in it, Padabi, a soya danger tarepo, Lutto Pega, a Kulu, Titan Lightawa. A soya pega dinja lari long as an a kugu, Lila sensen muri lokebi, a chogo bogli gane a jodu buwambo, a chogo ro, a soya pega uziga the gemma lopo taitungerama, a shon pony, a soya long a ku donze jone patabi, a kulu biosu kerapchabari. Tiangsu lutoye, ure tem buwan comedy, a dreamu dogdam yanya nasuga, Lila sensen mu loke long as an a kune patabi, a kulu luto matin.
Long as you make as an a kuma, Tomu Tonsa, General Queja Biro, CJ Kevare, let a lawyer sign tarding it. Long as you make, leave the legu, Shibare. You then be Bama Nibinane, Jenny, Pico Biro, Nangano, Juru.
ສາວແດນແລະລົງງານຊິມັນເກງກະເລຫູဖြစ်ပါတယ်ပြီးတော့ຮູ້ຊ່ວຍອ້ອຍແລະຈັດຫມັດပြီးတော့ສັດແລະເລົ່າສອງດິນແລະລົງງານຊິມັນເກງກະນະຄູဖြစ်ပါတယ်ດີອຊົງປອງດີແລະລົງງານດີມາອະຍາຊູກະສັດຫມູ່ວິນຈີຖານະກະລົງງານດີວ່າປີ້ຍິນເນາະເຟຍສິນແລະຊ້ວຍຫຍິນວິນຈີຖານະກະລົງງານເສກູປາວິນມາတယ်ດີລົງງານດີອະຍາຊູຫາແນດີຕະດີມາອະໄຊຕີແລະລົງງານອະຍາຊູ ဒီလုပ်ငန်းတွေနဲ့အတံမွေးကြတဲ့သူတွေထဲမှာအများအားဝန်ထမ်းတွေပါတယ်လို့အများအားဝန်ထမ်းမဖြစ်ပေမဲ့လုံတဲ့ဆယ်နှစ်ကျော်လုပ်နေတဲ့နေစားရာကြီးဝန်ထမ်းတွေလည်းပါဝင်ပါတယ်တကယ်ပဲဒီလုပ်ငန်းတွေရပ်ဆိုင်းခဲ့ရမယ်ဆိုရင်အများအားဝန်ထမ်းတွေအတွက်ကလုပ်နေတဲ့ဝန်ကြီးဌာနရဲ့အခြားလက်လက်တဲ့နေရာတွေမှာပြန်လည်ခက်အပ်လို့ရတယ်လို့အခြားဝန်ကြီးဌာနတွေရဲ့လက်လက်နေရာတွေမှာလည ဒါမှမဟုတ်ရင်လေတက်မှတ်ရော်ကြီးပင်စင်ခန်းစားကနှုတ်ထွက်ခွင့်စားတဲ့ခွင့်ရေးတွေကိုရနိုင်ပေမဲ့လုံတက်ဆယ်နှစ်ကျော်လုံလာပြီဖြစ်တဲ့နေသာရာယီဝန်ထမ်းတွေမှာတော့ဘာအခွင့်အရေးမှခန်းစားခွင့်ရမှာမဟုတ်ပါဘူး။ဒီလုပ်ငန်းတွေမှာအကြီးစားလုပ်ငန်းတွေပါတယ်လို့အလက်စားလုပ်ငန်းတွေလည်းပါဝင်ပါတယ်။အကြီးစားလုပ်ငန်းတွေမှာဝန်ထမ်းအင်အားထောင်ကျော်ရှိနေပြီးအလက်စားမှာတော့ရာကျ bong ye tong bong tapong mada. A mere wen and a shingy bee. Tanari garo. Neza wen and pumyare lo samu wen ji tanaga. A nima polo do tawen she do to uga jovare. Leshi chimaro. When I mean a patabi wen ye tana peka sinza sao ye nevi me. Neza wen and a trakaro. Shin lazy up cheni ye lo tuga. Jim point mare. Samu wen ji tanaga nyun jay mucho to uchete uko dingaro. Shoto Uri Chan Committee when Tai don't hare long and in a patabi, when ye tana peka, did about temabe, Luto ma pianle chapta tabu she elu to got to worry.
The Lord of the Mara, when ye tana, a singing lady, but then I came in the double of she is the Daria has 12 you have for her 12 PPP net, so may I laugh at the Tari Chiba. Then go for Luto Mara think that, to see me. And now, Uri.
ແລະຫນົວແບບຫັ້ນລະກາງຫມູ່ຊິແດງຊ້ອມຫມູ່ຕ້ອງຊິບໍ່ຊິລະຫມູ່ຊິມາບໍ່ຊິຕໍ່ແບບກາໄຕຕົງຖ້າແລະອະຊົງບໍ່ນີ້ແລະອະຊູຍະລົງແງອະຄູຕົງເຊີຈໍຫາ
유이드린노미카예드린비보제ဖြစ်ပါတယ်မြန်မာပြည်ဆိုင်ရာသတင်းတွေတင်ပြပြီးအခုတော့နိုင်ငံတကာသတင်းတပုတ်နားဆင်ရပါမယ်အမေရိကန်ကျွန်တော်နောက်ခံပေးထားတဲ့အီရတ်တပ်ဖွဲ့တွေဟာ
IS အစွန်းရောက်တွေတင်းထားတဲ့မိုးစုံမျိုးလယ်ကိုပြန်လည်တင်းယူဖို့စစ်စင်ရေးစတင်လိုက်ပါတယ်ဆိုရွားတဲ့ရာသီဥတုကြောင့်နှောင်းလေးကြံကြမှုတွေရှိပေမဲ့မိုးစုံမျိုးအနောက်ဘက်ကရွာတွေကိုတော့ပြန်လည်တင်းယူနိုင်ခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်အခုနောက်ဆုံးတိုက်ပွဲတွေကြောင့်ဒုက္ခတွေလေးလဲတိုးပွားလာနေတာပါ
ကျွန်တော်တို့တပ်ဖွဲ့တွေရဲ့စစ်စီရေးနှောက်နေကြံ့ကြံ့အောင်လုပ်နေပြီမဲ့ကျွန်တော်တို့ကတော့အသာစီးရနေပါတယ်အခုလိုတိုက်ပွဲတွေမစတင်ခင်ကတည်းကထောင်ထဲချီတဲ့ရဲသားတွေဟာဘေးကင်းရာကိုထွက်ပြေးနေကြပြီးမိုးစုံမျိုးတောင်ပိုင်းကဖေဖော်ဝါရီလကုန်ပိုင်းမှာဖွင့်လှစ်ခဲ့တဲ့ဒုက္ခတွေစခန်းအားဆိုရင်လည်းချက်ချင်းလူပြည့်သွားပါတယ်ရွှေပြောင်းနေရာခြားထားပေးဝန်ကြီးဌာနလက်အောက်ခံနင်း
တဲ့အာမက်အထီယာက
စားစားကနည်းနည်းပဲရပါတယ်မနဲ့စားလည်းမရပါဘူးလူတွေကပြည့်ကျက်နေပြီးတော့ပေါင်မုံလေးတစ်ပိုင်းလောက်ရဖို့အရင်ရန်ဖြစ်နေရပါတယ်ကျက်စီမီမီရှိသလိုရည်လည်းမရပါဘူ
းအခုလိုနေထိုင်ရေးပြဿနာတွေပြင်ဒုက္ခတွေတချို့မှာဓာတ်ရုလက်နဲ့အသုံးပြုတိုက်ခိုက်ခံထားရတဲ့လက္ခဏာတွေတွေ့ရပြီးကုသဖို့လိုအပ်ကြောင်း IRC နိုင်ငံတကာစစ်ချေမီအဖွဲ့ဝင်အရာရှိတွေကပြောပါတယ် IRC ပြောခွင့်ရ Sarah L. Logari က
marsh la တရနေ့ကလေးကဓာတ်ရုအစိတ်အသင့်လက္ခဏာတွေရှိနေတဲ့လူ15ဦးလောက်ကိုဆေးရုံမှာကုသပေးနေပါတယ်အဲ့ဒီထဲမှာကလေး9ဦးနဲ့အမျိုးသမီး4ဦးပါပါတယ်
ဓာတ်ရုလက်နဲ့အသုံးပြုမှုဟာဆေးရသွေးမှုကျူးလွန်တာဖြစ်ပြီးစီးပီးယားမှာဓာတ်ရုလက်နဲ့ IS တွေအသုံးပြုခဲ့တယ်လို့ဆွဆွဲထားတာပါဒါပေမဲ့လည်းအီရတ်နိုင်ငံမှာအခုလိုဓာတ်ရုလက်နဲ့အသုံးပြုတယ်လို့သတင်းထွက်လာတာဒါပထမဆုံးအကြိမ်ဖြစ်ပါတယ်ခင်ဗျာ
မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်၁၂နာရီကနေညကင်း၁နာရီအထိအချိန်ပြပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့တနင်္လာနေ့ညဘက်အစီအစဉ်လေးကိုည10နာရီအထိလိုင်းနမီတာ25 kHz 11965လိုင်းနမီတာ32 kHz 9329လိုင်းနမီတာ51 kHz 5885တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယအနိုင်ရွယ်အတွင်းမှာတော့စီဝိုင်းကဏ္ဍတက်တန့်ရောင်သတင်းလွှာဘလော့ဂါရီပြောသမျှနဲ့သူယုံကြည်ရအစီအစဉ်တင်ဆက်တဲ့အခါမှာတော့
ဒေါက်တာအန်တရားတွေနဲ့ရင်ဆိုင်ရတဲ့အခါမှာဘလို့ပြန်လည်ပြီးတုံ့ပြန်ကြမလို့ရာဘာကွင်းလေးလိုနိုင်လွန်အင်ဂျင်သားလေးလိုဆွဲဆောင်လိုက်လို့လေ
သူယုံကြည်ရာအစီအစဉ်တင်ဆက်တဲ့အခါဝါရှင်တန်ဒီစီကဒေါ်ခိုင်ကြော့ကြော့စင်ရဲ့အမြင်တွေကိုနောက်ပိုင်းမှာနားဆင်ရမှာပါအခုတော့စီးပွားရေးကဏ္ဍတင်ဆက်ဖို့အချိန်ကျလာပါပြီမြန်မာနိုင်ငံကနေတရုတ်နိုင်ငံဘက်ကိုစံတင်ပို့မှုနှုန်းဟာ2056မှာဘဏ္ဍာနှစ်ထက်စာရင်90ရာခိုင်နှုန်းနီးပါးရောကျသွားတယ်လို့မူဆန်မြို့စံကုန်ကြီးတဲကြီးများအသင်းရဲ့ပြန်ကြားရေးတာဝန်ခံဦးမင်းသိန်းကပြောပါတယ်မြန်မာနိုင်ငံဘက်ကစံတွေကိုတရုတ်နိုင်ငံဘက်ကမှောင်ကိုသဘောမျိုးတင်သွင်းနေရတာကြောင့်ဖန်ဆီးမှုတွေများနေတဲ့အတွက်အခုလိုစံတင်ပို့မှုနှုန်းရောကျသွားတယ်လို့ဆိုပါတယ်။မူဆယ်မျိုးကနေဆက်ကွန်တွေရေးအခြေအနေတွေကိုအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာအပိုင်းနှစ်အဖြစ်ကိုဇော်ဝင်းနှံကတင်ပြထားပါတယ်။
Facebook ကောဗျာအခုဟိုတလောလေးကတော့ကျွန်တော်တို့ကြားတာဒီတခြားနိုင်ငံတိရီလင်္ကာတို့ဘာလို့ပါသူတိုးချဲ့ပြီးတော့တင်နေကြတယ်ကြာတိုးပြီးဘက်ကအဝယ်လိုက်ရင်တော့ဆန်စည်းတက်တယ်အဝယ်မလိုက်တဲ့အခြေအနေလည်းရှိတယ်လို့ကျွန်တော်တို့ကကြားတော့အခုလက်ရှိမှာရောဗျာဒီတိုးပြီးဘက်ကိုမြန်မာနိုင်ငံကနေဆန်နေတင်ပို့နေတဲ့အနေအထား
တင်ပို့မှုကကျွန်တော်တို့ပြောရမယ်ကျွန်တော်2015 2016ဘာကျန်နေရှယ်တော့အများကြီးရောပါလားတော့နီးပါတော့ရောပါလားကျွန်တော်ပို့တာမနေ့ကဆန်ပြီးခဲ့တဲ့ဘတ်ဂျက်လာနဲ့တွက်မယ်ဆိုတော့အများကြီးရောပါလားဘာကြောင့်ဒီလိုရောပါလဲဆိုတော့ဒါပေမဲ့တရုတ်ပြည်ကမှအဖမ်းကြီးတွေရှိတယ်ဗျ။ကျွန်တော်တို့သွားတာကျွန်တော်တရားဝင်သွားတာမဟုတ်ဘူး။တပေါက်ကိုပုံစံနဲ့သွားလိုက်ရတော့အဖမ်းကြီးတွေကတအားများတယ်။အဖမ်းကြီးတွေများတော့တရုတ်ကုမ္ပဏီတွေကတိတ်ပြီးလာမဝင်ကြဘူး။မဝင်ကြတဲ့အတွက်ကျွန်တော်တို့ပြီးခဲ့တဲ့ဘတ်ဂျက်နည်းနဲ့ဆိုရင်ထောက်ကမ်းမကောင်းရောပါတယ်။ဆားလို့ပြည်သားရောပါတယ်။ပြည်သားထွက်လာတော့တရားပဲခင်ဗျ။တော့တရားပဲ။ကျွန်တော်အိန္ဒိယနဲ့ဘရာဇီးလိုရိုးရီးယားနေတော့တရားမတင်သွင်းလာတဲ့ကစားဟိုတရားတွေတရုတ်ပြည်ပို့တာတော့တော်တော်များပါလားခင
်ဗျ။မြန်မာပြည်ကဖြတ်ပြီးတော့ပို့တာပေါ့။
ဒါကြောင့်ဝီအစ်ဖို့လို့ခေါ်တာကဝီအစ်ဖို့ဆိုတာမြန်မာပြည်ကနေဆက်တော်လာတယ်ပေါ့ဟိုကျွန်တော်တို့တင်ငါးကြားနဲ့ရန်ကုန်သမောနဲ့ဝင်တယ်သမောကပစ္စည်းတွေကိုကျွန်တော်တို့ဟိုဒီမူဆယ်ကိုကျွန်တော်တို့ပို့တယ်မူဆယ်တရားလာမယ်ကိုဗစ်ကမှဆက်ပြီးတော့ကျွန်တော်တို့တူပါဆင်ဆိုပြည်ရင်းခေါ်ဆောင်ရတယ်ဒီခေါ်ဆောင်ပြီးတော့ကျွန်တော်ဟိုခြားတစ်ဖက်နိုင်ငံမှာပို့တာပေါ့ဒီခြားတစ်ဖက်နိုင်ငံမှာပို့လို့လည်းဆန်လို့ပါပဲတရားမပို့လို့မရဘူးကျွန်တော်တို့တို့ကတရားမဝင်နေကြတဲ့သွားလာ
အဲ့ဒီနိုင်ငံသားတရားတွေမြန်မာပြည်ကိုရောက်ဗမာပြည်မှာအခွန်ဆောင်ပြီးတော့တရုတ်ပြည်ကိုပို့တာတောင်မှအမြတ်ကရှိသေးတယ်ပေါ့နော်ဆိုလို့ရင
်အမြတ်ပါလားဗျာမြတ်ပါလားအမြတ်ပါလားဘာလို့မြတ်လဲဆိုလို့ပြောရမယ်ဆိုတော့ကျွန်တော်တို့အဲအကျိုးပြီးရနေပြီးတော့တရုတ်ပြည်မှာတရားလိုအပ်ချက်ရှိတယ်တရားလိုအပ်ချက်ဆိုတော့နိုင်ငံရအတွင်းရနိုင်ငံနေတရားမယ်ဆိုလို့ရှိအခု65ရာခိုင်နှုန်းပြီးရတယ်ဆိုဘာမှပြရနေပြီးတော့ဒီလိုတရားမယ်မောက်ကိုလေးနဲ့တွားကြတာဖြစ်တရုတ်ကုန်တယ်ကခေါ်ပြရမလို့ဒီဟိုအဲ့ဒီတရုတ်ကုန်တယ်ကအများကြီးတက်ပါတယ်တို့လည
်းဟုတ်ကဲ့
ကျွန်တော်လည်းဈေးပုတ်ပေးတယ်ကျွန်တော်တို့လည်းသူကဈေးပုတ်ပေးတယ်တို့က
နောက်တစ်ခုကစောစောဆန်ကိစ္စကိုဆက်မေးခြင်းလို့ရှင်ဦးမင်းသိန်းရဲ့အဲ့တော့ဆန်ကအခုဦးမင်းသိန်းပြောသလိုပြီးခဲ့တဲ့ဘန္နာနစ်တက်ဆိုင်အခုဒီဘန္နာနစ်က90ရာခိုင်လောက်ကျသွားတယ်ဆိုတော့ဟိုတရားမဝင်ပို့နေရတာနေပြီးတော့နှစ်နိုင်ငံညှိပြီးတော့တရားဝင်ပို့လို့ရတဲ့ပုံစံနဲ့ဟိုနှစ်နိုင်ငံပေါ့နော် MOU ထိုးတာပဲဖြစ်ဖြစ်တရုတ်နဲ့မြန်မာအစိုးရကြားထဲမှာအဲ့လိုမျိုးတရားဝင်ဖြစ်အောင်လုပ်လို့ရနိုင်တဲ့နည်းလမ်းမရှိဘူးလားလေ
တရားဝင်နံပါတ်၁ကကျွန်တော်တို့ဒီစီကပြည်နယ်ဆင့်နဲ့မပြီးဘူးခင်ဗျာကျွန်တော်ယူနယ်ပြည်နယ်ဆင့်နဲ့ကျွန်တော်တို့ဒီမှာနိုင်ငံကျွန်တော်တို့စီဝါကူတာရောင်းဝယ်ရေးဝင်ကြီးဆက်နေမှာဒီဘူဆိုရဆက်တကဘူတရုတ်ပြည်ဘူဆိုရခိုင်ထားတာဆိုတော့ကျွန်တော်တို့ဘူဆိုရကိုတွားမရမယ်နံပါတ်1ကကြတော့ကျွန်တော်တို့အဲ့လိုတရားဝင် MOU ဖော်ချုပ်ရေးတွားမယ်ဆိုတော့ကျွန်တော်ခေါ်ဆောင်ရမယ်သူတို့ဘာအခေါ်ဆောင်မယ်ဆိုတော့ဘယ်တော့ဆောင်ရမလဲ29ရာခိုင်နှုန်းဆောင်ရမယ်ဒီ29ခွန်ရာခိုင်နှုန်းဆောင်ရကျွန်တော်တို့မကြိုက်တော့ဘူးဘလို့ကပို့လို့မရတော့ဘူးဒါကြောင့်ကျွန်တော်တို့ကလည်း
ဒီတော့ဘာခေါ်ဒီတိုင်းမှာတရားမဝင်နေတဲ့ပဲသွားတယ်အာမန္တလေးအစီအစီလေးတွေဆိုပြီးတော့ကျွန်တော်ကသွားတာပါဒီအစီအစီကနေတည်းသူဆန်လိုအပ်ချက်ရှိတာဒါကြောင့်ဆိုတော့လက်စစ်တစ်ဖက်ကိုမိတ်တစ်ဖက်ကိုပြင်လာတာဒါအဲ့လိုပုံစံကြည့်ပါလို့ရပါတယ်အာဦးမင်းသိန်းတို့ကတော့ပို့တိမှာပေါ့လေရေရှိမှာကြာနေနေဟိုဆိုးတဲ့ချင်းလေးဖြစ်ရတဲ့ဈေးကွက်မျိုးဖြစ်နေတာပေါ့နော်အခုကတော့အဲဆိုရင
သမားတွေရာဆိုရင်ကျွန်တော်တို့ဘိုးစဘာဆိုင်တာဘာမှမသိဘူးဘာမှအရေးမရတဲ့အတွက်နည်းအရှုံးပေါ်တဲ့သဘောတော်ရှိတဲ့ဆက်သွယ်ကြပါတဲ့အတွက်အဲ့တော့ဒီဘိုးဆက်တရုတ်နဲ့တော့ကိုယ်လေးနိုင်ငံကြောင့်ကြာပြီးတော့ကောင်းမှသာလားကျွန်တော်ပြည်တွင်းမှာဆက်သွယ်တယ်ဆက်သွယ်တယ်မှာတဲ့သမားတွေကသူတို့ဟိုဆိုက်ပျိုးစည်းတွေကာမိမယ်အဲ့ဒါပြန်ပါမှာအခုမှဆိုတော့ကျွန်တော်ပြည်တွင်းမှာဈေးကြောက်တဲ့သမားတွေအစိုးရဖြစ်ခဲ့ဆိုတော့လေသမားပေါ့ဗျာလေသမားတွေပုံပြီးဖြစ်ခဲ့တာပေါ့အခုဖြစ်တာပေါ့
အမသိရင်နောက်တစ်ခုကအဲ့တော့ဒီဟာကိုအခုလက်ရှိအနေထားနဲ့နည်းနည်းလေးဟောပေါ့လေသမားတွေလည်းအဆင်ပြေအောင်ဦးမင်းသိန်းတို့လိုကြားရတဲ့ကုံတွေလည်းအဆင်ပြေအောင်ဟိုပို့ပြီးတော့ကောင်းတဲ့နီးစားနီလန်ကိုရှိနိုင်သေးသလားဘယ်လိုမျိုးလုပ်ရင်ကောင်းနိုင်လဲဆိုတဲ့နီလန်
ဦးမင်းသိန်းကတော့ကျွန်တော်တို့ကုံကြီးတွေကကျွန်တော်တို့ဝိုင်းဝန်းကြီးတင်ရတယ်ကျွန်တော်တို့စီပါကူတာရောင်းမယ်စီပါကူတာရောင်းမယ်ရတယ်ကျွန်တော်ဒီကလေးပေါ့လေဟိုနည်းနည်းကဘုဆိုးရတင်ပြပြီးတော့တခြားနိုင်ငံတော့ကျွန်တော်တို့စူးစမ်းနေရပါဗျာစူးစမ်းနေရတနစ်ကျော်ပါဘာမှသိပြီးကောင်းတဲ့ဖော်မလာနိုင်လို့ဖြစ်တယ်ကျွန်တော်ပါပဲဟိုအတိအကျတော့ကျွန်တော်တို့ဟိုသူကဒီလိုကနံပါတ်1တရားဝင်သွားမယ်ဆိုတရားဝင်ဝင်မယ်ဆိုရင်ဖာကွာလတီကိုသူတို့ကြည့်တယ်ဘာမှပြချင်းပြောရဖာကွာလတီသူတို့ကလည်းဖာကွာလတီကိုအပြစ်ကမပေးနိုင်ဖြစ်တယ်ပြီးတော့ပေးနိုင်တယ်အပြစ်ကမပေးနိုင်ကျွန်တော်တို့ကသွားတဲ့ဖာကွာလတီကစားငန်းနေဖြစ်တယ်သူကညာနေတော့စားတော့သူစားတော့တာမဟုတ်လုပ်ငန်းတုံးတာလုပ်ငန်းတုံးတော့ဆိုတာဖာကြာတာလို့ဆောက်ခောက်ဆွဲလို့ဆာမုတ်တွေတို့လုပ်တာပါဗျာစာမုတ်လုံငန်းတွေမှာလုပ်တဲ့ဟာတွေတုံးတယ်မစားဘူးနိုင်ငံချင်းချင်းဝယ်မယ်ဆိုစားဖို့ဝယ်မယ်စားဖို့ဝယ်မယ်ဆိုကျွန်တော်တို့စာတော့ quality မမျိုးဖြစ်နေတယ်ဘယ်ဒီချက်လဲပါဘယ်လိုစား quality မျိုးရောင်းကျွန်တော်ကဆက်ကြည့်အမတကောင်းမွန်တဲ့ဆက်ကြည့်နေတယ်ချိန်ဖို့ဆိုတာတပါပိလာအကောင်းတဲ့ဆက်တွေကလက်ရှိရေတို့တော့ရတယ်မြန်မာဆက်သားမရှိဘူးဒီဆက်တွေတပါတယ်ကျွန်တော်မသေးဘူးဆိုတာလေ
ဆန်ကုန်တယ်ကြီးအတင်းဆန်စပါးလုံငန်းရှင်များအတင်းနေစသဖြင့်ပေါ့လေ
ဟုတ်ကဲ့
ရှိနေတဲ့အတင်းအဖွဲ့တွေကိုအစိုးရဘက်ကယင်းနည်းများမတည်မှုပေးမယ်ဆိုရင်အဲ့လိုမျိုးဆက်ကောင်းကောင်းနေဖြစ်လာဖို့ကွာဟိုပေါ့နိုင်ငံတကာကိုတင်ရောက်နိုင်တဲ့အည်သွေးမြင့်အည်သွေးဆန်ကျင်မြေဖြစ်လာဖို့အတွက
်ကျွန်တော်တို့အဲ့ရကြတော့လေအစိုးရကျွန်တော်တင်ရတယ်တင်လို့ရတယ်အစိုးရသားတွေကိုသူတို့ရှိပါလေကျွန်တော်တို့ဟိုလုံလောက်တဲ့ဘာသာဝင်မရှိဘူးဆိုတော့မချနိုင်ဘူးဖြစ်တယ်ကိုစေသာပေးတာပဲစူးစမ်းပေးတာပဲတောင်းတဲ့ပြီးသွားတာလို့ရတယ
်အခွန်ကောက်တဲ့စကားဖွင့်လိုက်တဲ့အခက်ခဲတော့ရှိတယ်ပေါ့နော်ဒီတရုတ်မြန်မာနယ်စပ်မူဆယ်ဂိတ်ကုံသွေးလမ်းကြောင်းမှာတော့ဆိုတော့နောက်တစ်ခုတခြားကောဦးမင်းသိန်းမြင်မိတဲ့ဒီအော်တပေါ်အဲ့လိုမျိုးနီးတူပေါ့နော်တခြားဒီအခက်ဒါလေးကတော့ရှိနေတယ်ဒါလေးပါပြင်ပေးရင်တော့အဆင်ပြေမယ်ဆိုတော့မြင်မိတာတွေကတခြားပါတယ်များရှိသေးလဲဗျာ
ရှားပြီဆိုတော့နံပါတ်ဆက်ပေးခဲ့တာကျွန်တော်တို့ဘန်တလေးတဲ့မူဆယ်ကကျွန်တော်တို့မိုင်180နံပါတ်ရှိတယ်မနေ့180နံပါတ်ရှိတယ်ကျွန်တော်တို့ဗမာပြည်မှာလေသာကုံတွေစကားနဲ့မှာကျွန်တော်တရားလာမယ်။သူစတရားလာမယ်လေသာကုံတွေစကားအကြီးဆုံးပဲ။ထုတ်ကုန်ပြေကုန်အများဆုံးပဲ။ကားတွေကတနေ့ကိုအစီ3000ကျော်ရှိတယ်။ကားစီး3000ကျော်။ဒါပေဒီလားလားနှလုံးသားဖြစ်နေတယ်ဘယ်လိုမှမရဘူး။ကျွန်တော်တို့အရှာဘောပေါ့ဒီအရှာဘောနာမည်ပြောင်းလိုက်ဆိုသူပါလည်းပြီးသွားနာမည်ပြောင်းတော့ပြောင်းလိုက်အရှာဘောတော့မဟုတ်တော့ဘူး။အရှာဘောကုံတွေရမယ်။အဲ့ဒီကုံတွေကနှလုံးသားပဲဘီယိုလီဖြစ်နေတယ်ဆိုရင်ကျွန်တော်တို့ကားစီး1000ကျော်လို့ရှိရင်၄000လောက်လုပ်ပြရမယ်။ဒါပေမဲ့ကျွန်တော်တို့အရှာဘောကလည်းဒီလောက်တော့ပေါင်းတယ်မှာပေါ်ရင်ဘီယိုလီဖြစ်နေတာကြီးတော့နှလုံးသားနဲ့တော်တော်လမ်းနမှာကပိစုံတွေတအားဖြစ်တယ်။အဲ့ဒါပြောအမတမကျွန်တော်တို့ကုံတွေကြီးရောအမတမဖြစ်ခဲ့တဲ့ကိစ္စပြောဓာတ်ပါပါခင်ဗျာ
။ပြည်မြန်မာနေဆက်လက်ရှိကုံတွေကြီးအခြေအနေတွေပေါ်ဆွေးနွေးထားတဲ့အကြောင်းတွေကိုစီးပွားရေးခန္ဓာကနေကိုဇော်ဝင်းလိုင်တင်ပြခဲ့တာပါ။မက်ဖြန်အင်္ဂါညဗီဒီယိုတိုင်းရိုက်လေးလိုင်းအစီအစဉ်မှာဓာတ်ရီဆွေးနွေးကြမှာပါလေ
။ကောရရှင်များရှင်1962ခုနှစ်နောက်ပိုင်းတပါတိအာဏာရှင်နဲ့ဆက်အာဏာရှင်ဆန့်ကျင်လှုပ်ရှားမှုအသီးသီးမှာပါဝင်ခဲ့ကြသူတွေစုပေါင်းပြီးနိုင်ငံရေးပါတီအသစ်တစ်ခုထူထောင်ဖို့လှုပ်ဆောင်နေကြပါတယ်ပြည်သူလူထုအကျိုးစီးပွားကိုခြေခံတဲ့ရွှေ့ရှုတဲ့နိုင်ငံရေးပါတီတရပေါ်ထွန်းရေးဆိုပြီးလက်ရှိလှုပ်ဆောင်နေတဲ့အထက်မှာပါဝင်သူတွေကပြောထားပါတယ်2020ပြည့်နှစ်ရွေးကောက်ပွဲမှာလက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနဲ့ရှင်းနေပြီးသားနိုင်ငံရေးပါတီတွေအပြင်အခုလိုနောက်ထပ်ပါတီတွေတစ်ခုထူထောင်ပြီးဝင်ရောက်ရှင်ပြိုင်မဲ့အပေါ် VOA သောရရှင်တွေဘလို့မြင်ကြပါသလဲအခုနိုင်ငံရေးပါတီတွေထူထောင်ဖို့လုံနေချားသူတွေကိုဘလို့မျိုးအကြံပေးဝေဖန်သဘောထားမှတ်ချက်ပေးလိုပါသလဲအခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းစီစဉ်မှာဆွေးနွေးကြရအောင်ပါရှင်ဒီစီစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားပေးပါ
ကိုဆွေးနွေးကြတာတွေကိုစာသားနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က0323232982email လိပ်စာကတော့bamis@voanews.com ဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
နောက်ပြန်အင်္ဂါညဗီအိုအေတိုင်းရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးနိုင်ဖို့တယ်လီဖုန်းနံပါတ်တွေကိုအချိန်မီပေးဖို့နေပါတယ်ခင်ဗျာ။အခုတော့ဘလော့ဂါရီပြောသမျှအစီအစဉ်လှည့်ရောက်လာပါပြီ။စပိန်နိုင်ငံဘာစီလိုနာမြို့မှာလုပ်ခဲ့တဲ့ကမ္ဘာအကြီးဆုံးမိုဘိုင်းအင်တာနက်ဆက်သွယ်ရေးနှီးပညာဆိုင်ရာပြပွဲကြီးကိုတောင်းရောက်လေ့လာခဲ့တဲ့မြန်မာ ICT လုပ်ငန်းရှင်တယောက်ရဲ
ကဘာ လုံက မိုဘိုင်း အင်တာနက် ဆက်သွယ်ရေး နည်းပညာ လုပ်ငန်း လုပ်နေ ကြသူတွေ ဆုံကြတဲ့ ကဘာ အကြီးဆုံး ပြပွဲကြီးကို စပိန် နိုင်ငံ ဘာစီလိုနာ မြို့မှာ ဖေဖော်ဝါရီ လ 29 ရက်နေ့ ကနေ မတ်လ 2 ရက်နေ့ အထိ ကျင်းပခဲ့ပါတယ် မိုဘိုင်း အင်တာနက် ဆက်သွယ်ရေး နဲ့ ပတ်သက်လို့ ရှေ့ပြေး တီထွင်မှုတွေကို မိတ်ဆက် ပွဲထုတ်ကြတဲ့ ပြပွဲကြီး ဖြစ်ပါတယ် ဒီ ပြပွဲကြီး စီကို မြန်မာ နိုင်ငံမှာ call center တွေ အပါအဝင် ICT လုပ်ငန်းတွေကို လုပ်နေတဲ့ Blue Ocean Operating Management ရဲ့ ဥက္ကဋ္ဌလည်းဖြစ် အမှုဆောင် အရာရှိချုပ် လည်းဖြစ်တဲ့ ကိုထွန်းထွန်းနိုင် သွားရောက် လေ့လာခဲ့ပါတယ် နိုင်ငံဆောင်က mobile internet ဆက်သွယ်ရေး နည်းပညာတွေကို လေ့လာရတဲ့ အတွေ့အကြုံ နဲ့ ပတ်သက်လို့ ကိုထွန်းထွန်းနိုင်ကို စပြီးတော့ မေးကြည့်ပါတယ်
ဒီ Mobile World Congress ကတော့ ကျွန်တော်တို့ ဒီ mobile လောကမှာ တော့ သူက ဟိုကဘာမှာအကြီးဆုံးပွဲကြီးပေါ့နော်လူကတည်းကတနည်းနည်းကိုတိမ့်တဲ့ချီလာကြတယ်ခင်ဗျကဘာရဲ့ကနောက်နိုင်ငံတကာမှာရှိတဲ့ဟိုဘိုက်ကုမ္ပဏီအကြီးကြီးတွေတို့များလာကြတယ်ပေါ့နော်ဆိုတော့ကျွန်တော်ကဒါနှစ်နှစ်မြောက်ပါခင်ဗျနှစ်နှစ်မြောက်ကိုကျွန်တော်ကဟိုပါတီစပိတ်အနေနဲ့ပဲပွဲကြီးတဲ့လူအနေနဲ့ပဲတက်တာဖြစ်ပါတယ်ဒီနှစ်ကလည်းပွဲကြီးတဲ့လူအနေနဲ့ပဲတက်တာဖြစ်ပါတ ဟိုဗီဒီယိုပေါ့ဆိုတော့အရင်တုန်းကဆိုရင်ဟိုအရင်တုန်းကဆိုကျွန်တော်တို့ mobile kit မှာ voice ကဖြစ်လာတယ်ပြီးလို့ရှိရင် second generation နဲ့ကျွန်တော်တို့ messaging နေဖြစ်လာတယ်နောက်အခုက third generation မှာကလူတွေကဖုန်းလည်းမပြောတော့ဘူးအတန်လည်းမပြောတော့ message လည်းမပို့တော့ဘူးဗီဒီယိုတွေပဲပို့လာကြတယ်ပေါ့ဆိုတော့အဲ့ဒီသူပြောပြီးတဲ့နောက်ပိုင်းမှာပါတယ်ဆိုတော့ Facebook ကဟို Facebook live ဆိုပြီးတော့ထွက်လာတယ်အဲ့လိုဟာမျိုးတွေပေါ့နောက်တစ်ခုက VR ဆိုတာမနှစ်ကမှအဲ့ VR ဆိုတဲ့ဟာကိုတော်တော်များများတွေလှုပ်လာကြတယ်ပေါ့ဆိုတော့အခုဒီနှစ်မှာတော်တော်များများဘူးတွေကိုကြီးနိုင်လို့ရှိရင်အကုန်လုံးကဒီ virtual reality နဲ့အိမ်မျက်မှန်ကြီးတက်ပြီးတော့ဟိုလှုပ်နေကြတာတွေပဲပေါ့နော်ဆိုတော့ဒီ trend ကိုတည်လာတယ်နောက်တစ်ခုကတော့မနှစ်ကဟောဒီနှစ်မှာသူကပါလဲဆိုတော့ဒီ IoT ကိုတော်တော်များများဦးစားပေးလာကြပြီဆိုတော့ Internet of Things ပေါ့ Internet of Things ကတော့ကျွန်တော်တို့ကအရင်တုန်းကတော့ဒီ mobile တစ်ခုတည်းကိုပဲကိုစားပြုကြတာအခုကဒီ mobile ရော internet ကိုအကုန်လုံးကသူက industry အကုန်လုံးမှာဟိုပါဝင်သွားပြီပေါ့ဥပမာဒီနေ့ဆိုလို့ရှိရင် BMW တို့မှာ CD တို့ Range Rover တို့မှာပါတယ်ကားကုန်ပြီတော်တော်များများ၄-၅ခုလောက်ကသူတို့ကားတွေမှာ mobile စနစ်တွေဘယ်လိုတက်တာ internet တွေစနစ်တွေဘယ်လိုတက်ထားလဲဆိုတဲ့ဟာတွေရောပါလာပြီနောက်တစ်ခုကတော့အခုအထူးဂရုပြုပြီးသူတို့လုပ်နေကြတာတော့ပါလဲဆိုတော့ဟို artificial intelligence ပေါ့ artificial intelligence ကတော့အခုစက်ရုပ်တွေဖြစ်လာတယ် robot တွေဖြစ်လာတယ်အခုကျွန်တော်တို့လို industry များဆို call center လို့ဟာမျိုးဆိုလူတွေကမပြန်တော့ဘဲနဲ့ဒီ machine တွေကပဲဟိုလူတွေနဲ့ဆက်သွယ်ကြတဲ့ဟာတွေဖြစ်လာတယ်ပေါ့နော်ဆိုတော့အဲ့ဒါတွေကတော့ trend အသစ်တစ်ခုအနေနဲ့တနည်းပြည်နည်းပိုတိုးတက်လာပါတယ်ခင်ဗျာဟာ
ဒီညီလာခံကြီးကဒီပွဲကြီးက mobile internet ဆက်သွယ်ရေးနဲ့ပတ်သက်ပြီးတော့မှ hardware ထုတ်တဲ့လူတွေရောเนาะဒီအထူးသဖြင့်ဒီ mobile လက်ကင်ဖုန်းတို့တခြား internet ကိုအခြေခံသုံးတဲ့ပစ္စည်းထုတ်တဲ့လူတွေနောက်ဒီ software ဖန်တီးတဲ့လူတွေသူတို့ထွက်မဲ့ဒီအသစ်ပစ္စည်းတွေကိုမိတ်ဆက်ဆင်တင်ပြီးတော့ပွဲထုတ်တဲ့ပွဲဖြစ်တဲ့ခါကျတော့အဲ့ဒီကနေပြီးတော့ဒီမြန်မာနိုင်ငံအတွက်အသုံးဝင်မဲ့ဘလို့ hardware software တွေရောတွေးကြရပါလိမ့်ရှင်
ဟုတ်ကဲ့အဓိကတော့ဒီမြန်မာနိုင်ငံအတွက်ဒီဓာတ်ရိုက်အသုံးမဝင်တော့မှကျွန်တော်တို့ကပါလဲဆိုတော့ knowledge တစ်ခုအနေနဲ့ရပါတယ်တချို့ဟာတွေဆိုလို့ရှိရင်ကျွန်တော်တို့ဒီဥပမာထားပါတော့ကျွန်တော်မနေ့ကပဲအဲ့ဒီမှာ conference တခုတက်ခဲ့တာပေါ့အဲ့ဒါတော့ပါလဲဆိုတော့ဒီ mobile health ဆို mobile agriculture လို့ပေါ့နော်အဲ့ဒါဆိုရင်မြန်မာနိုင်ငံနဲ့ဓာတ်ရိုက်တင့်တော်တဲ့ဟာတွေပေါ့ဆိုတော့ဟိုဒီပွဲကိုအဓိက organize လုပ်တာ GSME ဟိုအဖွဲ့ကလုပ်တာပေါ့ GSM ဖွဲ့ရတလုပ်တဲ့အခါကျတော့သူတို့ကဒီချမ်းသာတဲ့နိုင်ငံတွေစီအဲ့ဒီကိုယူပြီးတော့ဆေးရတဲ့နိုင်ငံတွေမှာသူကဒီမိုဘိုင်းနဲ့ပတ်သက်တဲ့လူသားအကျိုးပြုလုပ်ငန်းတွေကိုလုပ်နေခင်ဗျ။ဥပမာဘင်္ဂလားဒေ့ရှ်တို့အာဖရိကတို့မှာသူတို့ကဘာတွေလုပ်လဲဆိုတော့ဒီမိုဘိုင်းပေါ်ကနေပြီးတော့ဒီကျန်းမာရေးဆောင်ရှောက်မှုဝန်ဆောင်မှုတွေဘယ်လိုလုပ်လဲ။အဲဒီဟိုဟာ အိမ်ပြန်ယူလာစရာအိမ်ပြန်ယူလို့ရတဲ့ဟိုဟာပေါ့တိတ်ကဝေးတစ်ခုဖြစ်ပါတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့မြန်မာနိုင်ငံကအဓိကတော့လေသမားတွေနဲ့ဟိုဟာဖြစ်တယ်နောက်တစ်ခါလေသမားတွေကဟိုတော်တော်များများဟိုနီးပညာနဲ့ကင်းဝေးနေသေးတယ်ပေါ့နော်။ဆိုတော့ကျွန်တော်ကြည့်တဲ့အခါကျမှသူတို့ကနီးပညာအသက်အဆန်းလည်းဘာမှမဟုတ်ဘူးရိုးရိုးဟိုစမတ်ဖုန်းတာမဟုတ်ရိုးရိုးဖုန်းရှိုံနဲ့သုံ
ဒီနည်းပညာအကူအညီတွေကျွန်တော်တို့တောင်းလို့ရတယ်ခင်ဗျာဟုတ်အဲ့ခုစကားပြောသလိုပေါ့နော်သူတို့ဆီကနေပြီးတော့ဟိုရနိုင်တဲ့နည်းပညာတွေနဲ့ပမာပြီးမှလက်တွေ့လှုပ်ဖို့အတွက်ကောဒီကေကိုကတော့လှုပ်ချင်တဲ့ဆန္ဒရှိတယ်ပေါ့လေဒီကေလက်တွေ့လှုပ်နိုင်မှုအတွက်ကောဘယ်လောက်ဟိုလွယ်ကူနိုင်မယ်လို့ထင်ပါလဲရှင်ဟုတ်အကူကတော့လေပြီးခဲ့တဲ့၄-၅နှစ်ကစရင်တော်တော်လွယ်သွားပြီခင်ဗျာ ပြီးခဲ့တဲ့၄-၅နှစ်လောက်ကကျွန်တော်တို့စိတ်ကူးရှိတဲ့အိုင်ဒီယာရှိတယ်ဘယ်လိုပြောမလဲငင်ကြအခုညီမဲ့လူရှိရင်တောင်မှအစိုးရဘိုင်းဆိုင်ရာကတော့နောက်တစ်ခုကကျွန်တော်တို့ တော်တော်များများဒီဟိုကာဗရိတ်ကတော်တော်များများဒီဟိုကာဗရိတ်ကတော်တော်များများရောက်သွားတယ်ပေါ့နော်အဲ့ဒါတစ်ချက်ပေါ့နော်နောက်ဒုတိယတစ်ချက်ကတော့ဒီမိုဘိုင်းဖုန်းရောက်တဲ့အပြင်ကိုတော့ဝလူတွေကပါမိုဘိုင်းပေါ်ကနေအင်တာနက်သုံးလို့ရတဲ့အဆင်ကြီးရှိလာပြီပေါ့ဆိုတော့အဲ့ဒါကြတော့ကျွန်တော်တို့ကဘာမှဆိုကျွန်တော်တို့အနေနဲ့ဒီမိုဘိုင်းအင်တာနက်ပေါ်မှာအပလီကေးရှင်းပေါ့သူတို့အတွက်လေသမားတွေဖြစ်
တင်လုပ်ခွင့်မရှိဘူးဗာမရှိဘူးဟိုအစိုးရကွန်မြူမာလုပ်ရမယ်ဆိုတဲ့ဟာမျိုးတွေကလည်းအခုကျွန်တော်တို့ကဘာဆက်သွယ်ရေး license ဟို license ကကုမ္ပဏီအကြီးတွေကိုပေးသလိုကုမ္ပဏီအသေးသေးတွေကိုလည်း license တွေချပေးတယ်ခင်ဗျအဲဒီ license လျှောက်ပြီးတော့သူ့ဘာသူတရားဝင်လုပ်မယ်ဆိုရင်ကြိုက်တဲ့ဟာလုပ်လို့ရသွားပါပြီခင်ဗျဟာ
စပိန်နိုင်ငံဘာစီလိုနာမြို့မှာလုပ်ခဲ့တဲ့ကမ္ဘာအကြီးဆုံး mobile internet ဆက်သွယ်ရေးနည်းပညာဆိုင်ရာပြပွဲကြီးဖြစ်တဲ့ Mobile World Congress ကိုတက်ရောက်ခဲ့တဲ့ Blue Ocean Operating Management ရဲ့ဥက္ကဋ္ဌလည်းဖြစ်အမှုဆောင်အရာရှိချုပ်လည်းဖြစ်တဲ့ကိုထွန်းထွန်းနိုင်ဖြစ်ပါတယ်။ရှင်းတပတ်ကြရေးဒီနီလာကန်ကရတဲ့အတွေ့အကြုံတွေမြန်မာနိုင်ငံမှာပြန်အသုံးချနိုင်တဲ့နည်းပညာတွေအကြောင်းကိုဆက်ပြီးတော့နားဆင်ရမှာဖြစ်ပါတယ်ရှင်။
ပါစီမြမွန်ရဲ့ဘလော့ဂါတွေပြောများအစီအစဉ်ပြီးအခုတခါတော့တက်တဲ့အောင်သတင်းလွှာတွေကိုနားဆင်ရမှာဖြစ်ပါတယ်။မအေးတန်တာကျော်ကအစီအစဉ်တင်ဆက်ထားတာပ
ါ။မင်္ဂလာပါရှင်။အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေ။ဒီတစ်ပတ်တက်တဲ့အောင်သတင်းလွှာမှာတော့အမေရိကန်ပြည်အောင်စနယူးယောက်မြို့မှာကျင်းပခဲ့တဲ့နယူးယောက်ဖက်ရှင်သတင်းပတ်ပြီးတော့အော်စကာဆုချီးမြှင့်ပွဲမှာအကောင်းဆုံးဇာတ်ကားအဆုကိုမှားယွင်းပြောကြေညာခဲ့တာအတွက်ဘယ်သူမှတာဝန်ရှိပါလဲဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းထုတ်ထွက်တာတွေကိုပြောပြပေးသွားပါမယ်ဒီကနေ့အော်စကာဆုချီးမြှင့်ပွဲမှာအကောင်းဆုံးဇာတ်ကားအဆုရရှိရာကိုကြေညာရမှာမှားယွင်းပြောကြေညာမှုဖြစ်စေခဲ့တဲ့ PwC ကုမ္ပဏီကရှင်းစင်းနှစ်ယောက်ကိုနောက်ထပ်အော်စကာဆုချီးမြှင့်ပွဲတွေအတွက်မငားရဲတော့ဘူးလို့အကယ်ဒမီဆုချီးမြှင့်ပွဲကျင်းပသူတွေကပြီးခဲ့တဲ့သတင်းပတ်မှာပဲပြောကြားသွားခဲ့ပါသေးတယ်။ PwC ရဲ့စင်းငိုင်းနှစ်ယောက်ကအကောင်းဆုံးဇာတ်ကားဆုရရှိတဲ့ဇာတ်ကားမွန်လိုက်ဖြစ်ရမှာကိုလာလာလန်းရုပ်ရှင်ကအဆုရရှိပါတယ်ဆိုပြီးမှာရင်ပြောဆုကျင်ညာဆိုင်ကိုပေးခဲ့မိတာဖြစ်ပါတယ်။အော်စကာအနေနဲ့ PwC ကုမ္ပဏီနဲ့တော့ရှေ့ချောင်လက်တွဲအလုပ်လုပ်မလို့ဆိုတာမပြောသေးပါဘူး။PwC ဟာ1983ခုနှစ်ခရဲကအော်စကာဆုချီးမြှင့်ပွဲလုပ်ငန်းစဉ်အတွက်အလုပ်လုပ်ကန်ပေးခဲ့ရတာဖြစ်ပါတယ်။ဒီတစ်ခါမှာရင်းမှုကတော့အတော်ကိုကြီးမားသွားခဲ့တာပါ။အကောင်းဆုံးဇာတ်ကားဆုကိုလာလာလန်းရုပ်ရှင်ကရရှိလို့ကြေညာခဲ့ပြီးတဲ့နောက်လာလာလန်းရုပ်ရှင်အဖွဲ့သားတွေအားလုံးစစ်မော်တက်ဆုလက်ခံခဲ့ကြသလိုသူတို့တွေကျေးဇူးတင်စကားလည်းပြောနေတဲ့အချိန်ကြတော့မှဒီဇာတ်ကားကအကောင်းဆုံးဇာတ်ကားဆုရရှိတာမဟုတ်ဘူးဆိုတာပြန်သိတာဖြစ်ပါတယ်ရှင်။
ဆယ်ရက်လာနှစ်ဆယ်နှစ်ရည်မှာကျင်းပတဲ့မီလန်ဖက်ရှင်သတင်းပတ်မှာတော့ဂူချီအဝတ်ထယ်ရီကလကနောက်ွယ်ကနေဖက်ရှင်ရှောက်လမ်းပေါ်ကိုထွက်လာခဲ့တော့ရွှေပွဲလာပြည့်တဲ့အားလုံးရင်သက်ရှုမှဖြစ်သွားခဲ့ရပါတယ်ဂူချီရဲ့နေ့တွေဝါရီဖန်ဆင်းတဲ့ပန်းချံကိုစိတ်ကူးရင်ပြီးတော့ဖန်တီထားတဲ့ဒီဇိုင်းတွေဖေးဒီဇိုင်းကတော့1990ရှစ်စောင်းနဲ့ဆောင်းရာစီဖက်ရှင်အင်ဂျီတွ လက်မှာဝတ်ဆင်လျှောက်ပြခဲ့ပါတယ်။ပြည်သက်အကောင်းဆုံးအဝတ်ထည်ဖက်ရှင်ကုမ္ပဏီ Kerry ရဲ့ကောင်းမတဲ့စိတ်ဖြစ်တဲ့ Gucci ကသူ့ရဲ့အဝတ်ထည်ဒီဇိုင်းတွေမှာတန်းပွင့်ပန်းမှန်တွေ၊လက်ပြပိုးမွှားတွေ၊တရိတ်ဆန်အကောင်ပလောင်တွေ၊သင်္ကေတအမှတ်သားတွေနဲ့ဒီဇိုင်းအဆင်ပြီးတော့တကယ်ကိုထက်ထက်ဝဝဒေါက်တာဘဘဖြစ်အောင်လို့ဖန်တီးပြသခဲ့ပါတယ်။သူရဲ့ fashion ရှောက်လမ်းကိုတော့မှငွေရောင်ပိရမစ်တွေဝန်းရံထားပြီးတော့ဖန်သားနဲ့ပြုလုပ်ထားတာပါ။2015ဇန်နဝါရီလကဂူချီရဲ့ဖန်တီးမှုဒါရိုက်တာတာဝန်ယူထားတဲ့အလက်ဇန်ဒရိုမစ်ရှယ်ကတော့အကြီးအပညာရှင်ဖန်တီးထားတဲ့ပန်းချံဒီကိကိုမှော်ဝင်စားဖန်တီးရဲ့ပန်းချံတစ်ခုကိုစိတ်ကူးရင်ပြီးသူ့ရဲ့ဝတ်စုံတွေကိုဖန်တီးထားတာပါ။ပထမအဦးဆုံးထွက်လာတဲ့ model ကတော့ရှီယူဆန်နဲ့ခေါတွန်စကန်နဲ့အဖြူနဲ့အမဲအနှွေးတဲ့ပါကိုအင်းညင်အနေရောကလဲပတီတို့နဲ့ကနဝင်ဆန်ဆန်ဝတ်ပြထားပါရဲ့။အဲ့နောက်မှာတော့ဒီဇိုင်းကချင်းချင်းပြောင်းသွားပြီးတော့ပသိမ့်ချီတွေစောင်းလေးတွေကင်လာတဲ့ model တွေလက်လက်ဖြာပေါင်းချက်ပေါင်းမီတွေရှေ့လျားပြီးတော့အတွန်းထက်တွေအများကြီးပါတဲ့ပန်းမွေဒီဇိုင်းဝတ်စုံတွေတချို့ကြတော့လဲခေါင်းထိပ်မှာပေါ်ဝါချုံပြီးတော့ထွက်လာကြတာပါ။အီတလီအကောင်းဆုံး fashion design dot ရဲ့အခွဲ face fashion design ကတော့1990ပြည့်လုံကယောက်ျားဆန်တဲ့ဒီဇိုင်းတွေဖန်တီးထားတာတွေ့ရပါတယ်။ Scotland ကွက်ဝေလာမင်းသားကွက်အင်္ဂါရရုံမွေးကက်ရှမီးယားစိမ်မွေးတို့ကိုအမဲရောင်မီးခိုးရောင်အဖြူရောင်တို့မှမှအဝါနဲ့နင်းညိုကိုခက်ကြဲကြဲထည့်သုံးထားပါတယ်။ဒီအဝတ်ထည်တွေကိုဖန်တီးခဲ့တဲ့ဒီဇိုင်နာက1990ပြည့်လွန်ကာလပြည်သင့်တဲ့အီတလီဖက်ရှင်ကိုပြန်ခန်းစားပြီးတော့ဖန်တီးထားတာဖြစ်တယ်လို့2010ကလေးကဒီဖက်ရှင်ဒီဇိုင်းနှစ်ခုလုံးရဲ့ဖန်တီးမှုဒါရိုက်တာဖြစ်တဲ့တာဝန်ယူထားတဲ့တိုမာဆိုအပီလာနီကပြောပါတယ်ဆို I got to tell you something Oh yeah I want to ဒီကနေ့တော့တရင်တော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါရဲ့ရှင်။ဒီတရင်တော်ကိုရုပ်ရောအတန်ရောပြည့်စုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့ပိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါသေး။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါရဲ့ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh yeah, oh yeah. Oh yeah, oh yeah. Sing it on the side and bright red.
မေးသနာကျော်ရဲ့စက်တန်ရောင်သတင်းစာတွေလည်းဖြစ်ပါတယ်။အခုတော့သူယုံကြည်ရာအစီအစဉ်တင်ဆက်ဖို့အလှည့်ရောက်ပါပြီ။အခုဒီဘက်မှာတော့ Washington DC မြို့ကလူဝင်မှုကြီးကြပ်ရေးအစီအစဉ်ဆိုင်ရာအကြံပေးသူအဖြစ်လုပ်ကိုင်နေတဲ့ဒေါ်ခိုင်ကြော့ကြော့ဆိုင်ရဲ့အမြင်တွေကိုနားဆင်ရမှာဖြစ်ပါတယ်။မမိုးဖြူကအစီအစဉ်တင်ဆက်တာပါ။
ကျောင်းသားတွေအခြေအနေကိုကြံ့ခိုင်းပြီးသူကြံ့ခိုင်းသောဆွမ်းရည်အင်္ဂလိပ်လိုဆိုရင်တော့ resiliency လို့ခေါ်တဲ့တတိဟာဘဝမှာအင်မတန်မှအရေးကြီးတယ်လို့ကျွန်မယုံကြည်ပါတယ်။ဘဝမှာအောင်မြင်မှုတွေကိုတွေ့ရမယ်၊ကြောက်ရွံ့မှုတွေကိုတွေ့ရမယ်၊ယာရုတက်တယ်၊ယာရုကျတယ်၊စီးပွားတက်တယ်၊စီးပွားကျတယ်၊ချစ်တော်သူနဲ့ရှင်ကွဲကွဲရတယ်၊ချစ်တော်သူနဲ့တေကွဲကွဲရတယ်ဆံမွေးပွဲကြတယ်ဆံမွေးပွဲအောင်တယ်ဒါရီအကုန်လုံးဟာလောကရန်တရားတွေပါလောကရန်တရားတွေနဲ့ရင်ဆိုင်ရတဲ့အခါမှာဘယ်လိုပြန်လည်ပြီးတုံ့ပြန်ကြမလို့ရာဘာဝင်းလေးလိုနိုင်လွန်အင်းကြီးသားလေးလိုဆွဲဆောင်လိုက်လို့လည်းမကျေသွားဘူးလုံးချပြီးခြေမွားလိုက်လို့လည်းမကျင်းသွားဘူးငကိုပုံမှန်အတိုင်းပြန်လည်ပြီးယက်တီနိုင်တဲ့အင်အားယက်တီနိုင်တဲ့တတ္တိဟာဘဝရဲ့ရည်တည်မှုအတွက်အင်မတန်မှအရေးကြီးပါတယ်။ကျမတို့ရင်းနှီးပြီးသားဖြစ်တဲ့ဗီရာလန်ဆိုတဲ့တခြင်းလေးရလို့ပါပဲ။လှိုင်းတက်လို့ပဲဖြစ်ဖြစ်လှိုင်းကျလို့ပဲဖြစ်ဖြစ်မဗီရာလေးဟာမမြုပ်သွားပါဘူး။ဘဲအုပ်ကဝင်အကန့်လို့ပဲဖြစ်ဖြစ်အုံးလက်ကဆောင်းလို့ပဲဖြစ်ဖြစ်တခြင်းရဲ့အဆုံးမှလို့ပါပဲ။အရေးအကန့်ခံပြီးတော့မှဒီလောကရန်တွေကိုခံနေရပေမဲ့မဲ့ပြတာဟာပန်းပန်လျက်ပါပဲဒီလိုပန်းပန်လျက်ပါပဲဆိုရင်အနေထားရအောင်လောကကြီးမှာဘယ်လိုတုံ့ပြန်မလဲဘယ်လိုရက်တည်မလဲဒီလိုရက်တည်နိုင်တဲ့အင်အားရက်တည်နိုင်တဲ့တုံ့ပြန်နိုင်တဲ့စွမ်းရည်ဟာလူတိုင်းမှာမွေးရဲနဲ့ပါလာတာပါ
ဥပမာလေးတစ်ခုကျွန်မပေးပြရစေ။အာကျွန်မရင်းနှီးတဲ့မိတ်ဆွေနှစ်ယောက်ထဲမှာနှစ်ယောက်စလုံးသူတို့ရဲ့ကလေးတွေကအကန့်အဆောင်မလှဆောင်နေပဲငငယ်ရွယ်နဲ့တင်းပါသွားပါတယ်။ပထမမိတ်ဆွေကတော့ဒီတင်းပါသွားတဲ့အဥ္စာကိုခံနိုင်ရမရှိပဲနဲ့မအိမ်နိုင်မစားနိုင်အာကျွန်မရေးလဲမကြည့်နိုင်ဖြစ်ပြီးတော့မှစေစားဝေဒနာတွေလို့ဖြစ်ပြီးတော့မှအခုဆိုရင်လူမှလုံးလုံးဖြစ်နေပါပြီ။ဒုတိယမိတ်ဆွေကတော့ဇီဝဒါနကလုပ်တဲ့အနေနဲ့အခမဲ့အစည်းကမ်းနေမှာညနေပိုင်းမှာဈေးကန်ထိုင်ပေးတယ်။မိဘမဲ့ကလေးဌာနတွေကိုသွားပြီးတော့မှအာရင်အားသလိုဈေးခုပေးတယ်။ပညာမသင်နိုင်တဲ့ကလေးတွေတွေ့ရဆိုရင်ပညာဒါနပေးတယ်။စသဖြင့်တူညီတဲ့အခြေအနေတစ်ခုကိုနှစ်ယောက်စလုံးရကြပေမယ့်ဒီအခြေအနေကိုတုံ့ပြန်မှုပုံတုံ့ပြန်မှုချင်းကမတူပါဘူး။ကျွန်မကတော့ကြံစုံမှုကိုရင်ဆိုင်ရတဲ့အခါမှာသင်ငယ်စေတဲ့အတွေ့အကြုံစိတ်အားရော့စေတဲ့အတွေ့အကြုံကိုဖျောက်ဖြစ်ပြီးတော့မှမိမိရည်မှန်းထားတဲ့ယုံကြည်ထားတဲ့ပန်းနိုင်ကိုပြန်ပြီးတော့မှတည်ဆောက်ပါတယ်တည်ဆောက်ထားတဲ့အတိုင်းလေးရှောက်မှန်းနိုင်အောင်အမြဲတမ်းကြိုးစားပါတယ်တခါတလေဝင်လာတဲ့စိတ်ခံစားမှုတွေအားငယ်စိတ်တွေကိုတော့ပြန်ပြီးတော့မှတွန်းလှန်နိုင်ရပါတယ်အောင်မြင်မှုနဲ့တွေ့တဲ့အခါမှာတော့တာယာမှုနောက်ကိုမလိုက်ခဲနဲ့မိမိယုံကြည်ရဲ့ကျက်ပန်းနိုင်ကိုရောက်ပြီလားဆိုပြီးကြံစမ်းစစ်ပါတယ်မြောက်တင်းရင်ဆက်လျှောက်လှမ်းမယ်။ရောက်ပြီဆိုရင်တော့ဒီနဲ့မြန်မာနဲ့ပန်းနိုင်တစ်ခုကိုထပ်ပြီးတော့မှတိဆောက်ပါရစေ။ကျမနှစ်သက်တဲ့ဂျပန်စာရေးဆရာတယောက်ရဲ့စာသားလေးကိုလက်ဆောင်ပါပြရစေ။ဖုန်တိုင်းကိုမကြောက်ပါနဲ့တဲ့။ဖုန်တိုင်းကိုရင်ဆိုင်ပြီးတဲ့သူဟာဖုန်တိုင်းနဲ့ကထွက်လာတဲ့သူဟာဖုန်တိုင်းမထိုင်ရင်တော့သူနဲ့မတူတော့ပါဘူးတဲ့။မြန်မာနိုင်ငံသူနိုင်ငံသားအားလုံးစိတ်တည့်ရေးရမှာကြံ့ခိုင်အောင်ကြပါစေ။ကျေးဇူးတင်ပါတယ်
။အပတ်စဉ်ကျင်းဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ထိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးကြည့်ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။ VOA ရကနေထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တိတိကျကျတောင်းချင်တယ်ဆိုရင်တော့ VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာရိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာရိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ။မနက်ပြန်မနက်ထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုမနက်6:00နဲ့9:00အထိလိုင်းမီတာ30 40 48 50တို့ကနေဖမ်းယူနားဆင်ပါခုတော့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါအောင်ခင်ဗျာ
။မြောက်ကိုရီးယားကဒီကနေ့ပဲထင်းဒုံးကျည်၄စင်းဆန်းသက်ဖြစ်လို့ပါတယ်။အဲဒီဒုံးကျည်တွေကသုံးစင်းဟာဂျပန်ရဲ့အထူးစီးပွားရေးဆိုနယ်ကိုကြောက်သွားခဲ့တယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘက်ကလွှတ်တော်မှာပြောပါတယ်။ဒီဒုံးကျည်ပြစ်လွတ်တာတွေကလုံမျိုးကောင်စီစုံပြတ်ချက်တွေကိုချိုးဖောက်တယ်ဆိုတော့သိကိုရှင်းတဲ့အကြောင်းဒါကိုတီးခံမှာမဟုတ်ပဲမြောက်ကိုရီးယားကိုအပြင်းထန်ပြစ်တင်ရှုတ်ချထားတဲ့အကြောင်းဂျပန်ဝန်ကြီးချုပ်ကပြောပါတယ်။အားရစုသွေးကြော်တွေကမျိုးတော်ဖြစ်သတ်မှတ်ထားတဲ့ record မျိုးနဲ့စစ်သွေးကြော်တွေဒီစီတစ်ပိုင်းထိန်းချုပ်ထားတဲ့ DR Azov ပြည်နယ်ကိုဆက်သွယ်ထားတဲ့တခုတည်းသောအဓိကလမ်းမကြီးကိုအမေရိကန်ထောက်ကူပေးထားတဲ့ Syria လက်နက်ကိုင်တွေကထိန်းချုပ်လိုက်ပါပြီ။ Syria Democratic တပ်ဖွဲ့ SDF ကဒီကနေ့မှအဲ့ဒီလမ်းမကိုဖျက်တောက်ထိန်းချုပ်လိုက်ပြီလို့ပြည်တွင်းခြေဆိုင် Syria လူခွင့်ရေးအခြေအနေစောင့်ကြည့်ရလာရေးအဖွဲ့ကပြောပါရယ်။မြောက်ကိုရီးယားကောင်းဆောင်ရဲ့အဖေဒူအမေခွဲအကူ Kim Jong Nam အသက်ခံရတဲ့ဖြစ်ရပ်စုံလမ်းစစ်ဆေးမှုပေါ်မလေးရှားနိုင်ငံဆိုင်ရာမြောက်ကိုရီးယားတံတမန်ကြီးကမလေးမဆဝေဖန်ပြောဆိုပြီးတဲ့နောက်အဲ့ဒီတံမကြီးကိုနှင်ထုတ်ဖို့မလေးရှားအစိုးရကအလုပ်ထားပါတယ်။ဒါအပြင်မလေးရှားဝန်ကြီးချုပ်ကလည်းတံမကြီးရဲ့ပြောဆိုချက်ပေါ်မှာဝေဖန်ပြစ်တင်ပါတယ်။အမေရိကန်တာဝန်ရှိသူတွေနဲ့တောင်ကိုရီးယားထောက်လှမ်းရေးကတင်ပြရှိထားတယ်လို့ Kim Jong Nam ကိုမလေးရှားမြေပေါ်မှာကိုရီးယားတချို့တွေကတတ်လိုက်တာတကယ်တမ်းမှန်ရင်တော့မြောက်ကိုရီးယားအတွက်မဟာမိတ်တနိုင်ငံဆုံးရှုံးမဲ့အရေးရှိပါတယ်။အာဖဂန်နစ္စတန်နိုင်ငံကနေညဘက်မှာနေဆက်ကိုဖျက်ပြီးအကြမ်းဖက်ဝါရီဘီရဲ့တိုက်ခိုက်မှုကြောင့်စစ်သား6ဦးတင်မနေတည်ဆုံသွားတယ်လို့ပါကစ္စတန်နိုင်ငံကပြောပါတယ်။အများအားဖြင့်တောတောင်ထူထပ်တဲ့အာဖဂန်ဘက်ခြမ်းနယ်ဆက်မှာအာဖဂန်ဆိုးရွားနေတဲ့လူမျိုးရေးတိုးမြင့်လို့ဆောင်ဖို့လဲပါကစ္စတန်ကထပ်ပြီးတောင်းဆိုထားပါတယ်။ပါကစ္စတန်နဲ့ဆက်အာဖဂန်ရှေ့ပိုင်းပြည်နယ်တခုမှာအမေရိကန်ရဲ့လေကြောင်းထောက်ကူမှုနဲ့လှုပ်ဆောင်တဲ့တလကြာစစ်စင်ရေးတွင် IS စစ်သွေးကြွ250တင်မနေကိုတုတ်တင်လိုက်တယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။နန်ဂါဟာပြည်နယ်ခော့နဲ့ဒီဘလာခရိုင်တွေကိုပြင်ပထားပြီး IS စစ်သွေးကြွနှိမ့်နေထိုးစစ်လုပ်ခဲ့တာပါခင်ဗျာ။
ကျေးဇူးပါခင်ဗျာ။သတင်းကြီးညုတ်ကိုကိုကြည်ကျော်သိန်းပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမက်ဆီမွန်ဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာကတော့ White Tech Sonya ဖြစ်ပါတယ်။ VOA အမေရိကန်တိုင်းညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီစနေနေ့အထိလိုင်းနမီတာ24 25 32 58တို့ကနေထုတ်လွှင့်ခဲ့တာပါ။ဆိုတော့ရှင်နေအားလုံးဘေးပရာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.